ဒီအနံပိဋကနင်းပိဋကအညာပိဋကနှမျိုးပြားနေတော့တရားကလည်းထက်တော့ထက်နေပါလေနော်နင်းပိဋကအတွက်လည်းလူလုံငန်းခွင်လေးတွေကိုဆက်ဆက်ပြီးအောင်ဟောပေးနေရတယ်နင်းပိဋကအတွက်လည်းလုံငန်းခွင်ဆက်ဆက်ပြီးအောင်ဟောပေးနေရပါတယ်ညာကတော့ငပင်ရောက်သွားတယ်အဒီဒီပိပိစီယာဇီဝပိစီယာသမုပ္ပါဏဓမ္မသာအနာဂတိမိဣန္ဒရရှိပိပိစီယာဇီဝပိစီယာသမုပ္ပါဏဓမ္မသာတတောဩတံတတောဝပုဂ္ဂလောဝါနတိသုဒ္ဓသင်္ခါရပုံသောဧဝတိတိတုအတ္တတုပြင်ကံဝိတရတိဒီစကားလေးကသမောအထက်ကမှာဖွင့်ဆိုထားတဲ့စကားဖြစ်ပါတယ်အဒီဒီပိအနိုင်နိုင်လည်းပဲပိစီယာဇီဝအကြောင်းတရားတို့ဒီသာလင်၎င်းပိစီယသမုပ္ပါဏဓမ္မသအကြောင်းတရားတို့ကိုဆွံ့မိ၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလင်၎င်းတန်တီရှိကြလေကုန်၏ဣဒရိဟိပိဤပိစုံပံဘွား၌လည်းပဲပိစီယဇေဝအကြောင်းတရားတို့သည်သာလင်၎င်းပိစီယသမုပ္ပါဏဓမ္မသအကြောင်းတရားတို့ကိုဆွံ့မိ၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလင်၎င်းတန်တီရှိကြလေကုန်၏အနာဂတိပိနောက်အနာဂတ်ကာလ၌လည်းပဲပိစီယဇေဝအကြောင်းတရားတို့သည်သာလင်၎င်းပိစီယသမုပ္ပါဏဓမ္မသအကြောင်းတရားတို့ကိုသွေမိ၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်သာလင်၎င်းတန်တိရှိကြလေကုန်၏တရောထိုအကြောင်းတရားအကျိုးတရားအစုအပေါင်းထက်ဥဒ္ဒံအပေါ်လင်းဖြစ်သောတတဝတတဝသီလကောပုဂ္ဂလောဝပုဂ္ဂိုလ်သီလကောနာထိမရှိပေသုဒ္ဓသင်္ခါရပုံသောဧဝအကြောင်းတရားအစုအပေါင်းအကျိုးတရားအစုအပေါင်းဟုခေါ်ဆိုသောသင်္ခါရတရားအစုအပေါင်းတတ္တတိတားလည်းအထိရှိပေ၏တိတိဤသို့လျှင်တိတုအတ္တသို့အတိတ်အနာဂတ်ပစ္စုပန်ဟုခေါ်ဆိုသောကာလသုံးပါးတို့၌ရင်ခန့်ယုံမှသံတရားဖြစ်ခြင်းသူလောသူလောတွေ့တော်ယုံမှခြင်းဝိသိကိစ္စတန်ရောစဉ်တရားကိုဝိတရတိကြော်လောလုံးရောက်၍သွားနိုင်ပေ၏ဝိသိကိစ္စဖြုတ်ဖြတ်နိုင်တဲ့လက်နဲ့ကောင်းတစ်ခုဖြစ်ပါလားနော်အတိတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်ပိစုံပန်းကြည့်လိုက်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်နောက်အနာဂတ်ကြည့်လိုက်တော့လည်းအကြောင်းတရားနဲ့အကျိုးတရားအစုပုံပဲရှိတယ်တို့အကြောင်းတရားအကျိုးတရားအစုအပုံထက်အဘောအလွန်ဖြစ်သောယောက်ျားမိမပုဂ္ဂိုလ်တဝလုံးကမြမဆူရမရှိအတက်ကောင်းလေးကြောင်းကောင်းဝိညာဉ်ကောင်းအတ္တကောင်းဆူရကမရှိအကြောင်းတရားအကျိုးတရားလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားအစုအပုံတသက်တာလင်းရှိတယ်အဲဒီလိုသိတဲ့အသိဉာဏ်လေးအတိတ်အနာဂတ်ပြည့်စုံဘင်္ဂလာသုံးပါးတို့အပေါ်၌သူလောသူလောတွေ့တော့ယုံမှနေတဲ့ယုံမှခြင်းဝိသိကိစ္စတန်ရောတဲ့တရားကိုကြော်လွန်လုံမြောက်ပြီးသွားနိုင်ပါ रे ဒီလိုဖွင့်ဆိုထားတယ်။အဲဒီဖွင့်ဆိုခြင်းများအရယောဂီပုဂ္ဂိုလ်သည်အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားသာရှိတယ်။ပိစုံပံမှာလည်းအကြောင်းတရားနဲ့အကျိုးတရားသာရှိတယ်။နောက်အနာဂတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားသာရှိတယ်လို့ဒီလိုသိအောင်ရှုဖို့မလိုဘူးလား။လိုရပါလား။ညာကအတိတ်ရှိတဲ့အပိုင်းလေးတော့ပြတ်တယ်တော့ပြောပြပါမယ်နော်ဒီနည်းနဲ့ညတော့အနာဂတ်ရှိခွင့်နဲ့ပတ်သက်တဲ့အခက်ခဲလေးတွေနည်းနည်းပြောပြမယ်ဘုန်းကြီးကျောင်းမှာနိုင်ငံကျောင်းတော်ကြီးကရှိတော့သူတို့ကတပတ်တခါတရားဆွံ့လို့တဲ့သဘောအနေအချင်းအပြီးတော့မှသင်္နံဓမ္မစက်ကြာနာတလက္ခဏာတို့မာသရီပဏ္ဏတို့တန်းဆရတဲ့ထိုးထိုးတုတ်တာလေးတွေကိုသင်ယူကြပါလေသင်ယူတာကတော့ခန်းနေနေပါပဲအဓိကဆွံ့နေတဲ့ပွဲကအဓိကဖြစ်နေဖြစ်နေတော့ဒီအနာဂတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားရှိတယ်ဆိုရင်အနာဂတ်ကကျင်းတည်ဖြစ်ပါသလားဒီမေးခွန်းမေးကြတယ်။ဘယ်နဲ့တရားကြီးတွေတရားကြီးတွေဘယ်လိုပြောကြမှာဗုဒ္ဓဘာသာကဦးဇင်းတို့ဘုရားရှင်ရဲ့ဝါဒကဝိဘိဇဝါဒဖြစ်ပါတယ်။ခွဲကြဝေဘန်စိတ်ချပြီးဟောကြားပြတာဆုံးဆုံးမှထားတဲ့ဒေသနာတော်တွေဖြစ်တယ်။လေနန္တတဲ့ဝါဒဟုတ်သလား။မဟုတ်ဘူးနော်။အဲ့ဒီအချက်ကလေးတော့ကြိုတင်သိမှတ်ထားဖို့လိုတဲ့ဘုန်းကြီးတို့ယမိုက်ဒေသနာတော်များမှာဘုရားရှင်ကပိစိမဝိကခေါ်တဲ့နောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့နှစ်မျိုးဟောထားပါတယ်ပိစိမဝိကအစိတ်ပိစိမဝိကအတုဆိုပြီးနှစ်မျိုးရှိတယ် ဘေးစင်းမှာဘဝိကအစိတ်ကတခါတည်းမြင်ခွင့်လိုက်ရင်လည်း၄မျိုးပေါ့ဒီဘဝမှာသောတာပန်ခြင်းတည်းဧကံဖြစ်မယ်သံဃာရကံခြင်းတည်းဧကံဖြစ်မယ်အနာဂံခြင်းတည်းဧကံဖြစ်မယ်ယဟန္တာခြင်းတည်းဧကံဖြစ်မယ်ဆိုတဲ့ဘေးစင်းမှာဘဝိကအစိတ်ပုဂ္ဂိုလ်၄မျိုးအဲ့ဒီပုဂ္ဂိုလ်တွေကသောတာပန်ဖြစ်မဲ့ပုဂ္ဂိုလ်ကလည်းသောတာပန်မဖြစ်မချင်းသံဃာရကံဖြစ်မဲ့ပုဂ္ဂိုလ်ကလည်းသံဃာရကံမဖြစ်မချင်းအနာဂံဖြစ်မဲ့ပုဂ္ဂိုလ်ကလည်းအနာဂံမဖြစ်မချင်းယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ကလည်းယဟန္တာမဖြစ်မချင်းမိုးနဲ့မြေကြီးညှက်တတ်တော့လဲဘယ်လုံးမှမသိနိုင်ဘူးတဲ့နော်ဒါကခေစကားနဲ့ပြောတာပါမိုးနဲ့မြေကြီးညှက်ပြီးတတ်တာလည်းမရှိပါဘူးသဘောပြောတာနော်အဲဒီတော့အဲဒီလိုပုဂ္ဂိုလ်မျိုးတွေကိုပစ္စည်းမဝိကအစ်စ်တယ်လို့ခေါ်ပါတယ်ပစ္စည်းမဝိကအတုဆိုတာကတော့သောတာပန်ဖြစ်ခြင်းလည်းဖြစ်နိုင်တယ်မဖြစ်တော့လည်းရှိနိုင်တယ်။သံဃာရကံဖြစ်ခြင်းလည်းဖြစ်နိုင်တယ်မဖြစ်တော့လည်းရှိနိုင်တယ်။အနာဂါဖြစ်ခြင်းလည်းဖြစ်နိုင်တယ်မဖြစ်တော့လည်းရှိနိုင်တယ်။ယဟန္တာဖြစ်ခြင်းလည်းဖြစ်နိုင်တယ်မဖြစ်တော့လည်းရှိနိုင်တယ်။ဒီလိုပုဂ္ဂိုလ်ရင်းကြတော့နှစ်ဖက်ရပစ္စည်းမဝိကအတုရင်းဖြစ်ပါတယ်။အဲဒီတော့ဒီပစ္စည်းမဝိကအတုကိုသဘောပေါက်ရန်အတွက်မဟာဒဏတတိသတို့ကြံကြည့်ပါဒီနေ့ကလေးများကြောင်းမှသင်နေတဲ့ရှင်တယောအခါပြီးပါရဝဲကုတေကျွယ်သောတတိသဟဲ့ဆိုတဲ့မဟာဒဏတတိသပဲမိမိဘက်ကဂရေရှိစေအမျိုးသမီးဘက်ကဂရေရှိစေဒုတိယသောသားနဲ့ဒုတိယသောသမီးရလိုက်တဲ့အမွေနှစ်တွေအလုံးကုန်သွားတယ်ခွက်လက်ဆွဲပြီးတော့တောင်းစားတဲ့ဘဝအထိရောက်တယ်ဒါပေမဲ့ခမ္မကြီးရတာကတော့သူတို့ဒရောင်းသားဖြစ်ပြီးတော့ခွက်လက်တောင်းစားရတဲ့အရွယ်ရောက်လို့တော်တော်လေးကြာမှလောကမှာဘုရားပွင့်လာတယ်လို့ယူဆရပါတယ်။အချိန်မှာမြတ်စွာဘုရားလည်းဇီတုံကြောင့်လိုက်တော့အတွင်ဆန်းဆန်းကြောင့်မှဆန်းဖုံးပေးပြီးတော့ခိတ္တအနာယူနေတဲ့အချိန်ဤဇနီးမောင်နှံတို့ကဇီတုံကြောင့်တဲ့ဆန်းဆန်းကြောင့်ဖလေးကတဲ့ခင်းမှလာပြီးတော့တန်ဃာတော်များဘုရားရှင်နေတဲ့ဆွမ်းကွန်းလေးရလို့ယာညာဆိုတဲ့မျောလင်းချက်ဖြင့်ခွက်ကလေးတွေဂိုင်းပြီးတော့လမ်းထိုင်နေကြတယ်တို့ချင်းကမဘုရားရှင်ကဒီဇနီးမောင်နှံတို့ကိုဉာဏ်တော်မြတ်ဖြင့်လမ်းဖြောကြည့်လိုက်တဲ့အချိန်ခါမှာအမျိုးသားလုပ်တဲ့ပုဂ္ဂိုလ်မှာယဟန္တာဖြစ်နိုင်တဲ့မျိုးစေကောင်းအမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်မှာအနာဂတ်မိမဉ္ဇဉ်ဘုံဉ္ဇဉ်ရနိုင်တဲ့မျိုးစေကောင်းသည်သွားတွေ့ဒါပေမဲ့လို့ငါဘုရားတရားဟောရင်ကျွတ်တန်းဝင်တော့မလားလို့ပြန်ကြည့်လိုက်တော့ကျွတ်တန်းဝင်နိုင်တဲ့အစွမ်းအားမရှိတော့ဘူးဘာဖြစ်လို့လဲအရွယ်သုံးပါးကိုသူတို့ကလွန်သွားပြီအရွယ်သုံးပါးကိုလွန်မြောက်သွားပြီဖြစ်တဲ့အတွက်အကျိုးပေးနိုင်တဲ့ကံဒီဒီအကျိုးမပေးတော့ဘူးဒီလိုလဲပြောနိုင်တာဒါကတစ်ချက်နောက်တစ်ခုကမြတ်စွာဘုရားပြောတော်မူတယ်ပြောတော်မူလိုက်တဲ့အချိန်ကသွေတော်လေးဆိုမှရောင်ကြီးတော်ကြီးဆက်မီလုံးကပမာဏရှိတဲ့ရောင်ကြီးတော်ကြီးလိမ့်လိုက်ထွက်ပေါ်လာတယ်ဒီမှာတကောကြည့်ပြီးတော့ရှင်အနန္ဒကုရောမြတ်ကဘုရားရှင်ပြုံးတော်မူပြီးဆိုတာသိတာနဲ့ဘယ်လိုအကြောင်းတရားကြောင့်လဲဘုရားရှင်ဒီပြုံးတော်မူရပါသလဲလို့မေးကြည့်ပါတယ်ဒီလိုမင်းများလျှောက်လိုက်ထားလိုက်တဲ့အချိန်ကမှဘုရားရှင်ကဘာအမိန့်ရှိလဲဘုရားရှင်မင်းကြားချက်လိုရင်းအချက်ကတော့အနန္ဒဒီသတိမောင်နှံတို့ဟာပထမအရွယ်မှာအင်အားကြီးသောလူပတ်ကိုသွတ်ခွာပြီးသန္တရာပေါင်းတို့ဝင်ရောက်ပြီးရှင်ပြုံးမယ်ဆိုရင်အမျိုးသားကယဟန္တာဖြစ်နိုင်တယ်အမျိုးသမီးကအနာဂံဖြစ်နိုင်တယ်အကယ်ဘယတီတော်လူပေါင်းကိုဆုတ်ပါပြီသာသနာပေါင်းတို့ဝင်ရောက်ပြီးရှင်မပြုပဲလူဘဝမှာပဲကုံသွင်းခြင်းလည်းလူချင်းအစရှိတဲ့ကောင်းတဲ့လုပ်ငန်းရတဲ့ကိုစနစ်တကျပြုစုပြုထောင်မယ်ဆိုရင်ဒီဗာရဏတိမြို့မှာနံပါတ်၁တတိယဓုကိုရနိုင်တယ်ကောင်းပြီပထမအရွယ်လွန်သွားပြီဒုတိယအရွယ်ရောက်တဲ့အချိန်ကမှတတိသံဃာကရလို့အင်အားတီထောင်လို့ဘာကိုစော့ပါပြီအင်အားမထောင်သည့်ယဟန်ပေါင်းတို့ဝင်ရောက်ပြီးကျင်းပြုမယ်ဆိုရင်အမျိုးသားကအနာဂံဖြစ်နိုင်တယ်အမျိုးသမီးကသံဃာကံဖြစ်နိုင်သေးတယ်အေးအကယ်၍များအင်အားတီထောင်လို့ဘာကိုစွန့်ခွာနိုင်တဲ့အစွမ်းအားမရှိလို့လူလောကမှာနေထိုင်ခဲ့မယ်ဆိုရင်ကုန်သွင်းခြင်းလည်းလူချင်းအစရှိတဲ့ကောင်းမွန်မှန်ကန်တဲ့လောကရည်တွေဖြင့်ပြုစုမြို့တော်မြေလောကမှာနေထိုင်ခဲ့မယ်ဆိုရင်ဒီပါရတိမြို့မှာဒုတိယအတန်တတိယဓုကိုချိန်နိုင်တယ်။ကဲဒုတိယအရွယ်မှာတတိတံဝေကမရဘူး။တတိယအရွယ်ရောက်တဲ့အချိန်ခါကျမှတတိတံဝေကရပြီးတော့ အရာဒီတော်လူဘောကိုစွန့်ခွာပြီးသာသနာဘောင်တို့ဝင်ရောက်ပြီးရှင်ယံပြုမယ်ဆိုရင်အမျိုးသားကတက္ကရာကအမျိုးသမီးကတော့တာပါဖြစ်နိုင်သေးတယ်။တတိယသာဝေကမေးရလို့အရာဒီတော်လူဘောမှာစွန့်ခွာနိုင်တဲ့အတွက်အမရှိလို့သာသနာဘောင်ဝင်ရောက်ပြီးရှင်ယံမပြုခဲ့ဘူးခါလူလောကမှာတတိယသာဝေကရပြီးတော့ဘုံသွင်းခြင်းလည်းလုပ်ခြင်းအစရှိတဲ့ကောင်းမွန်မှန်ကန်တဲ့လုပ်ငန်းရည်ကိုပြုစုမျိုးတော်ကမယ်ဆိုရ ဒီသတိမောင်တာတို့သည်အရွယ်သုံးပါးကိုအလုံးလုံးမြောက်သွားပြီဖြစ်တယ်နွေကာလအခါအိမ်ပင်ကမှကျေစွန်းနေတဲ့မျိုးကြခေတိကအိမ်ထဲမှာငါးရီကလည်းဂုံကြီးအတောင်ကလည်းကျိုးနေပြီအတောင်ကျိုးနေတဲ့သူအိမ်ပင်ကမှကျေစွန်းနေတဲ့ဒီမျိုးကြခေတိသည်အရာတပါးတို့လည်းမပြန်နိုင်မနဲ့လက်မိုင်ချပြီးမှိုင်းနေရသလိုဒီသတိမောင်တာတို့ဟာဒီကြိုးကြအတောင်ကြိုးနေတဲ့အိမ်ပင်ကမှကျေစွန်းနေတဲ့ငါးရီမကြည့်တဲ့အိမ်ပင်ကမှကျေစွန်းနေတဲ့ကြိုးကြငှက်ကြည့်နေတဲ့အသိကျူနေပြီလို့ဒီလိုအမိန့်ရှိပြီးတော့ဒီအစကားလေးကိုကြည့်လိုက်ရင်အရွယ်သုံးပါးလွန်သွားတဲ့အတွက်ကြောင့်အရတမေအရတဖို့တိရနိုင်တဲ့မျိုးစိတ်ရည်တည်ရနိုင်တဲ့သွားအားရှိသေးလားမရှိတော့ဒီလိုဆိုရင်ပေါ့လေလောကမှာနည်းနည်းအများစုနားလည်နေတဲ့စကားလေးတစ်ခုဖြစ်တယ်။တရားဘာဝနာကြားတဲ့သူတွေက"ဩနောက်ဆုံးအုံမင်းမဆန်းဖြစ်တဲ့တတိယအရွယ်ကြမှာရှားရတယ်"တဲ့ခိတ်ကပြောကြတယ်။ပထမအရွယ်မှာပညာရှားရမယ်။ဒုတိယအရွယ်မှာသီဝရှားရမယ်။တတိယအရွယ်ကြမှာဘာဝနာကိုရှားရမယ်ဆိုတဲ့စကားမှားလားမှားလား။မှားနေတယ်။ဒီကကြီးရေကလက်တွေအထုတ်နေတဲ့ပုဂ္ဂိုလ်တွေပုံနာလဲပါလေ။အသက်ရွယ်ကြီးလာလေတရားအထုရတာအခက်ခဲကလေးများစွာမဖြစ်ဘူးလားဖြစ်နေတယ်ကြမ်းမရင်ထုတ်တဲ့ရာကတည်းကနားကျင်ခံခဲ့တာကတည်းကခွန်အားမရှိတာကတည်းကစသည်ဖြင့်အကြောင်းကြောင့်ဒီကထုတ်တဲ့လာတဲ့အတွက်စိတ်ချင်းတိုင်းတရားကိုထိုင်နိုင်တဲ့သွားအားရှိသေးလားမရှိဘူးငယ်တော့ရုံးကပညာရှင်လည်းကောင်းတယ်တရားရှင်လည်းကောင်းတယ်သီဝရှင်လည်းကောင်းအလုံးကောင်းတဲ့အရွယ်ဖြစ်ပါတယ်အဲဒီတော့ဒီမဟာဒါနတိသားကိုကြည့်လိုက်လို့ဆိုရင်ယဟနာဖြစ်တော်လဲဖြစ်နိုင်တယ်မဖြစ်တော်လဲရှိနိုင်တယ်ဖြစ်တော်လဲဖြစ်နိုင်တယ်မဖြစ်တော်လဲရှိနိုင်တယ်ဒီလိုပုဂ္ဂိုလ်မျိုးကိုဘာလို့ခေါ်လဲသစ္စိမဝိကအတုလို့ခေါ်ပါတယ်ခေါ်လိုက်တဲ့အချိန်ကကြတော့ဒိဋ္ဌိဝါရမှာကျမဆိုတဲ့တကယ်လုံးရှိတယ်လေအဲဒီတော့ကျမဆိုတဲ့အကြောင်းကိုဘုန်းကြီးအတိအကျမသိတော်လဲသူတို့ပြောပြတဲ့အရာကတော့အတိအကျသတ်မှတ်ချက်ရှိတယ်ဆိုတဲ့သဘောပေါ့ရဝတုအတွက်အကျိုးပေးဖို့ရန်ကံဒီအတိအကျသတ်မှတ်ထားပြီးဖြစ်တယ်ဘယ်လိုမှရှောင်ရဲလို့မရဘူးဆိုတဲ့သဘောမျိုးဖြစ်အဲ့ဒီကျမနဲ့ဒီအနာဂတ်ရှုွက်နဲ့အနာဂတ်မှာဖြစ်ရမယ်ဆိုတာနဲ့တော့ပြီမတူဘူးလားလို့ဒီလိုမေးကြတယ်နော်မတူတဲ့သဘောကိုဘုန်းကြီးဘက်ကလည်းတတ်နိုင်သလောက်ရှင်းပြရပါတယ်ဒီပစ္စည်းမဝိကအစ်စ်နဲ့အတူနှမျိုးရှိတယ်ရခြင်းလဲရနိုင်တယ်မရတော့လဲရှိနိုင်တဲ့ပုဂ္ဂိုလ်တွေလောကမှာမရှိဘူးလားရှိပါတယ်နောက်တစ်ခုဒီသတိမောင်နာတို့ကိုပြန်ကြည့်လိုက်လို့ရှိရင်လည်းဒီတော်ဖျားကတော့သရဏမျိုးစီချွတ်တယ်လေလို့ဒီလိုအကြောင်းပြထားပါတယ်။သူရဲ့ပါရမီဒီပတိမှာဒီလိုပဲအကြောင်းပြထားတယ်။မေဖို့နိဗ္ဗာန်တတ္တဝါတို့ရရှိရင်အတွက်သရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းဆိုတဲ့ကောင်းမှုကုသိုလ်ရှိရပါတယ်။သရဏမျိုးစီဆိုတာကအတိတ်ဘဝသန္တရာတစ်ယောက်ကဘဝတစ်ခုခုမှာဖြစ်စီဘဝများစွာမှာပဲဖြစ်စီနိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုစုပြောင်းထောင်ခဲ့တဲ့ဒါနအကျင့်စဉ်သီလအကျင့်စဉ်သမထအကျင့်စဉ်တွေကိုသရဏမျိုးစီလို့ခေါ်ပါတယ်။ဝိဇ္ဇာမျိုးစီဆိုတာကတော့နိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးအတိတ်ဘဝတစ်ခုခုမှာဒီဖျားရှင်ရဲ့သာသနာတော်တွေမှာပဲဖြစ်စေရှင်ရှင်ဖျားရှင်တို့ရဲ့သာသနာတော်တွေမှာပဲဖြစ်စေယုတ်ဒီနန္ဒီဟိုတိုင်းမှန်စွာသိခြင်းအကြောင်းတရားအကျိုးတရားဟိုတိုင်းမှန်စွာသိခြင်းအကြောင်းတရားနေတဲ့ကွာဒီယုတ်နန်တို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟိုတိုင်းမှဆိုသိခြင်းဆိုတဲ့မျိုးစီအကောင်းတွေကိုဝိဇ္ဇာမျိုးစီလို့ခေါ်ပါတယ်။ရဝတုနိဗ္ဗာန်ရရှိအတွက်ဒုစရဏမျိုးစီဝိဇ္ဇာမျိုးစီနှစ်ခုရှိရပါတယ်။သာဝကပါရမီဉာဏ်အရာမှာအဓိကရောသသန္တတဆိုပြီးတော့အကြောင်းနှစ်ခုရှိတယ်။အဓိကရဆိုတာကခုနကအတိတ်ဘဝကပြုစုပြောင်းထောင်ခဲ့တဲ့နိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြုစုပြောင်းထောင်ခဲ့တဲ့သရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းတွေကိုအဓိကရကောင်းမှုကုသိုလ်လို့ခေါ်ပါတယ်။ဒုအဓိကရကောင်းမှုကုသိုလ်ဆိုတဲ့သက္ကလုံကိုပဲဗမာများကမြန်မာများကဘယ်လိုဘာသာပြန်ကြလဲ။အဋ္ဌိကရကုသိုလ်ကြီးတယ်လို့ဒီလိုဘာသာပြန်တယ်။ အဒီနီယကုသိုလ်စရကဘယ်လိုကုသိုလ်မျိုးကိုခေါ်တယ်လို့မေးတော့သန္တာဝစီယဒုက္ခမှာညွတ်ရညွတ်ချွန်လွတ်ရလွတ်ချွန်ဖြစ်တဲ့နိဗ္ဗာန်ကိုရည်ရွယ်တောက်တပြီးပြည့်စုံပြည့်ထောင်လိုက်တဲ့သရဏမျိုးစီကောင်ဝိဇာမျိုးစီကောင်ကုသိုလ်ဒီကိုအဓိကရကောင်းမှုကုသိုလ်အဋ္ဌိကယကုသိုလ်လို့ခေါ်ပါတယ်သန္တာဝစီယဒုက္ခကိုမျှော်လင့်တောက်တပြီးပြည့်စုံပြည့်ထောင်လိုက်တဲ့ကောင်းမှုကုသိုလ်ဒီကိုအဓိကရကောင်းမှုကုသိုလ်ခေါ်သလားမခေါ်ဘူးဒီတော့အဲ့ဒီသရဏမျိုးစီဝိဇ္ဇာမျိုးစီနှစ်ခုရှိတဲ့အ ਨੇ ကသရဏမျိုးစီရဲ့အတောင်ဝံကဒါနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်တို့ရဲ့အတောင်ဝံကနိဗ္ဗာန်ကိုရည်ရွယ်တောက်တပြီးသူတောင်းပန်းထွက်ပြီးတော့ပြည့်စုံပြည့်ထောင်ခဲ့တဲ့အတွက်နိဗ္ဗာန်ရောက်ကြောင်းတရားကောင်းတရားတွေကိုဟောကြားပြတာဆွဆုံးမှပေးနိုင်သည့်သွားအားအပြည့်အဝရှိကြတဲ့ဘုရားသခင်တော်အရိယတရားကောင်းတို့နဲ့တွေ့အောင်ကြိုအောင်ဖို့ဆောင်ပေးမယ်ဒါကသရဏမျိုးစီရဲ့အတောင်ဝံပဲမိကောင်ဖောင်းကောင်းဆရာကောင်းသမားကောင်းမိကောင်းဆွေကောင်းဒီနေ့တွေ့အောင်ကြုံအောင်ပို့ဆောင်ပေးမယ်ပို့ဆောင်ပေးလိုက်တဲ့အချိန်ကမှဘုရားသခင်တော်အရိယသရောကောင်းတို့နဲ့တွေ့ပြီဘုရားသခင်တော်အရိယသရောကောင်းတို့ဓမ္မသစ္စာလေးပါးနဲ့စတဲ့တရားစကားလည်းကျမ်းနာခွင့်ရရှိပြီအဲဒီလိုကျမ်းနာရတဲ့အချိန်ကမှကြွတန်းဝိနှိုင်တဲ့စွန့်အင်ကတော့ဝိဇ္ဇာမျိုးစင်အပေါ်မူတည်ပါတယ်ခုဘုန်းကြီးဟောနေတဲ့တရားနားလည်တဲ့ပုဂ္ဂိုလ်ရှိတယ်လို့နားမလည်တဲ့ပုဂ္ဂိုလ်လည်းမရှိနိုင်ဘူးလားရှိနိုင်တယ်အလားတူပဲဘုရားရှင်ဟောတဲ့တရားအပေါ်မှာနားလည်သွားတဲ့ပရိသတ်ရှိတယ်လို့နားမလည်တဲ့ပရိသတ်လည်းမရှိနိုင်ဘူးလားရှိနိုင်တယ်။နမုနာဆိုလို့ရှိရင်ပစ္စဝေကိ၅ခုတို့ကြည့်ပါ။ဓမ္မစကြာတရားဒေသနာတော်ကိုဟောကြားပြတာဆိုဆုံးမှလိုက်တဲ့အချိန်ခါမှာသောတာပတ္တိမညံပုညံဆိုင်သည့်အထိနားလည်သွားတဲ့သူတော်ကောင်းကဘယ်နှဦးပဲရှိလဲ။တဦးပဲရှိတယ်။အရှင်ကုဏ္ဏညာတစ်ပါးပဲရှိတယ်။ယန္တလေးပါးကသောတပတိမဉ္ဇဉ်ပုံဉ္ဇဉ်ဆိုင်သည့်အဋ္ဌိနားလည်နိုင်တဲ့စွမ်းအားရှိသလားမရှိဘူး꽈ဟတ်သွားတယ်နော်ပါရမီမျိုးစည်အပေါ်မှာမူတည်ပြီးတော့꽈ဟတ်ချက်ရှိပါတယ်အဲဒီလိုပဲဒီတာဝကပါရမီဉ္ဇဉ်အရာမှာတချို့တချို့တာဝကတွေကတော့ပရိသမီရာလေးပါးကိုရရှိမဲ့သူတော်ကောင်းတွေဖြစ်တယ်ပရိသမီရာညာရရှိမဲ့သူတော်ကောင်းတွေမှာပြည့်စုံရမယ်အင်္ဂါရ၅ခုရှိတဲ့အ ਨੇ ကအရေးအကြီးဆုံးအင်္ဂါရတစ်ခုကတော့ပုဗ္ဗယောဂဖြစ်ပါတယ်ဘာကိုပုဗ္ဗယောဂခေါ်တယ်လို့ဆိုတော့ပုဗ္ဗယောဂဆိုတာရှင်းရှင်းဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာဆွမ်းခံသွားရင်လည်းကမ္မထာနဲ့သွားခြင်းဆွမ်းခံရွာမှပြန်လာတဲ့အချိန်ကလည်းကမ္မထာနဲ့ပြန်ခြင်းဆိုတဲ့ကတ္တပစ္စကတ္တဟောအစရှိတဲ့ဉာဏ်ဝပရိပတ်တွေကိုဖြစ်ကြည့်ပြီးတော့ဝိပဿနာပိုင်းမှာသင်္ခါရုပ္ပကဉာဏ်တို့တိုင်အောင်ခြင်းကြံကြုတ်ကိုဝါများအထုတ်ခဲ့ပူခြင်းကိုပုဗ္ဗယောဂလို့ခေါ်တယ်အဲ့ဒီပုဗ္ဗယောဂကျင့်ဝပရိပတ်နဲ့ပြည့်စုံရမှာဖြစ်ပါလေ။ဒါပရိသမီရာဉာဏ်လေးပါးကိုရရှိမယ်တော်ကောင်းမှန်ခဲ့။အရှင်ကုဏ္ဏညတိပရိသမီရာဉာဏ်ကိုရရှိတော်မူတဲ့ယဟန္တာအရှင်မြတ်တစ်ပတ်နောက်ပိုင်းဖြစ်သွားပါလေ။နောက်ပိုင်းဆိုတာကမကြပါဘူး။အနတ္တလက္ခဏာတုတ်တာနာကြပြီတဲ့အဆုံးမှာဖြစ်သွားကြတယ်နော်။ပရိသမီရာဉာဏ်လေးပါးကိုရရှိတော်မူတဲ့တော်ကောင်းတွေဖြစ်ခြင်းကြောင့်ရှင်းရှင်းပြည့်စုံတို့ရဲ့သာသနာတော်အတွင်းမှာတို့ကသင်္ခါရုပ္ပကဉာဏ်တို့အတိုင်အောင်ဝိပဿနာဘာဝနာကမ္မထာတွေကိုကျင့်ဖန်များစွာစီးပြန်ခဲ့ပူကြတယ်။အဲ့ဒီလည်းစည်းမျဉ်းခဲ့မှုတဲ့အတွက်ကြောင့်ဘုရားရှင်ကနေတစ္ဆာလေးပါးနဲ့စတဲ့ဓမ္မစက်ကြားတို့လိုဒေသနာတော်တစ်ခုဟောကြားလိုက်တဲ့အချိန်ခါမှာသောတပ္ပတ္တိမညာပူညာကိုတရားနာယူရင်းဖြင့်ကျင့်နိုင်တဲ့အတွက်ဆက်ရောက်သွားခြင်းဖြစ်တယ်။တရားနာယူရင်းကျင့်တယ်ဆိုတာကတရားနာနေတဲ့အချိန်ခါမှာတစ္ဆာလေးပါးကိုထွန်းဖောက်သိမြင်စင်တတ်တယ်စွန့်ရင်အပြည့်အဝရှိတယ်။မဲခင်ရှင်ပါကျင့်ဝတ်တရားတွေကိုတရားနာရင်းကျင့်နိုင်တယ်စွန့်အားရှိတယ်နော်။ဒီတော့ဒီစကားလေးနဲ့ပတ်သက်ပြီးတော့တရားကြီးတွေဒီမှာကြီးတွေနည်းနည်းပါရမီကိုတော့လက်ခံဖို့လိုအပ်လိမ့်မယ်ထင်တယ်နော်အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကအရှင်အဋ္ဌသီမထေရ်ထံမှာယေရမဟိတုပပဘာအစချီးတဲ့ဂါထာလေးနာကြားခွင့်ရရှိဒီတရားဒေသနာလေးနာကြားခွင့်ရရှိတာနဲ့သောတပတ္တိမညံပူညာစိုက်သွားတယ်ဖြစ်နိုင်ပါမလားလို့သူမတွေးနဲ့အရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကတသိန်းချင်းနဲ့ကဘာတသိန်းတိုင်းတိုင်းပါရမီဖြစ်ခြင်းခံပြီးတဲ့သူတော်ကောင်းဖြစ်ပါတယ်ပရိသမီရာညာကိုထိုးထွင်းရရှိတဲ့သူတော်ကောင်းလည်းဖြစ်ပါလေ။သူတော်ကောင်းတွေသည်ရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာကျင့်ဖန်များစွာသင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဿနာဘာဝနာကမ္မထာတွေကိုရှင်းပြခဲ့ဘူးတဲ့။ရှင်းပြခဲ့ဘူးတဲ့အတွက်ကြောင့်ယခုကဲ့သို့ဘုရားရှင်သာသနာနဲ့ကြုံတွေ့တဲ့အချိန်ကမှသစ္စာလေးပါးနဲ့စတဲ့တရားစကားလေးနာကြားခွင့်ရရုံနဲ့ချင်းချင်းကြွတန်းဝင်သွားတယ်။ဘာဖြစ်လို့လဲ။အဲ့ဒီအကြောင်းနဲ့ပတ်သက်လို့ဘုန်းကြီးနည်းနည်းလေးဘုသုဒ္ဓအဖြစ်ထပ်တော်ပြောပါမယ်။မြတ်စွာဘုရားသောတာနုကတသုတ်တံဆိုတဲ့သုတ်တံလေးတစ်ခုဟောထားပါတယ်။အင်္ဂုတ္တောသရုပ်ကနိဗ္ဗာန်မှာလာရှိပါတယ်။
你老张就跟着老张皮包拉下来，江阴国边三十里来的，而且你看嘛，你看到我呀？年轻面的多少公里比较吧嘞？这边没有，培养性好的，不一样的亚洲的国子女来的，而且看嘛，轮轮滚滚的占表多的，对，多少个的亚阿婆呢？奶奶一天对了的。培养好的第二年，你们上来吧，都等了人轮轮的在他们手臂了，脑壳的亚阿婆呢？有的领导人最差的嘞，有那哪家？没有木来没去，不要紧。不过呢，有的里头木来对没去交流。你妈妈那地里没人家给，不说也提不过的，没和你爸没要联络不？大家俺不要紧，地下找的个等有味道，这个来最近近的。不老阿弟，俺就急忙的说了，地最近的，俺对面说这个出土单里好背吧嘞。我背来的金刚嘛，不要紧，好差的，背个都没完了，记得地下里个。俺今出来的金刚嘛。保利别克亚地亚都在昆南巴方做五代巴嘞，保利别克亚地亚都在昆南巴国这块特别一斤出来着，没给些吧，没给些吧国特别一斤出来着，地了没给，那么地没给，人家没给，手臂没给，都搬出来。你地了精神，他妈的精神，别人精神了，可是俺这地精我不地把这个。门第建立，从来没有变。利用渐渐结果，方面按照他的多少公周的，按照二十六座观龙作品书架走，喏，按照二十六座多少个，不要紧，好像他的第二结果，门第建立呢进来看，有的哪里后台满座的嘞，按照的按照的哪里后台满座的嘞。俺讲的你这个地有难度也，你咋都不走个，都不俺那咋都不离过红尘满座地嘞？俺里头俺爹娘几辈了，为啥子呢？把我那个么长的个随便你认嘞？我那把的没娘婆娘俺咋记嘞？没娘婆娘你个没有媳妇，我都是俺骗嘞，关龙多比，关龙多比也不骗么嘞？老牡丹在地干那古罗马那一年，突然地方你敢要五百倍的地？我住在这瓦地，木塔在地，这地来落地皮皮。格兰古鲁曼诺地经过九个地系道，瓦奎隆个地系道。今年的兰吉瓦尼嘎呀，阿妈曼查的爸爸说，那比那罗嘎多五百倍的地，不里丹的阿片该要地尼亚比。奶奶，你现在几岁嘛？喏，阿妹，咱们我先住个地，说那个，俺们叫俺们要抚养开开的，咱们自己过去吧。我是路嘞，德瓦地地卡干的，尼尼家的多干的，尼尼家的摩哈的，尼尼家的妈妈那的，伊达米斯亚的呢，尼尼家的，地里大点片，阿婆的还比比了，你猜你的，你德瓦的阿婆，阿外那那我先去嘛，就轮船要跑出来，俺龙开开的，龙安这苦皮巴的，我地里偏些，那那罗曼地拉些的，德瓦的些的，边疆些的那个，这个进来了，尾巴的那伢尼亚些的。如果说刚才在地里留比着你看没说这些那比那六个要看地里不要好呢。在地里留的是那个不要紧好像别的你的这样的我们就把我们动作那边的包括送到多呀这些地里我们说了吧不的。我就是一片的关龙多个人别留包括片片某产在地在地里留比你的包括了你留靠出发的时候比这个人感谢他。你说你要给包括的你很多个。不要信也得要找这个人的经历的对哦来对来见比的先看吗你有那讲究的看他家里也你在新疆就看新疆那在新疆这个年的民谣级别你在楼去人就看楼去了那在楼去了而且为什么把我那个门站随便一片都也没人到那做个你真看他家里也你在新疆都不都看新疆都不那在新疆过有比的不好送到做比很重大多来的先看家长把片子来马上到那座港骨头说一干片的已经讲出不过的高原都可以进的一干要看那边的都是你的那边的路港骨地他人谁家的西江的老西风要把那边的路港要多片要多的先看嘛把片来我母亲的地高粱骨头嘛到一家的人的话你高粱五百倍的地我都一喊到的某茶的地的地人流的地位高粱骨头嘛到地经过九个地气道一年的那地方你高粱阿妈妈茶的爸爸多那比那老高多五百倍的地不地当地安全该要压为一不地当地安全多地你来给行了吧并不呢大大大大的妈妈茶不能忘记 ဒါသာထိုနန္ဒဖြစ်တဲ့တတ္တဝါဤတဏ္ဍာ၌ဓမ္မမတ္တတရားအပုပ္ပစုတို့ဒီပလဝန္တိထင်ရှားဘောလုံးရွေ့နေကြလေကုန်၏ထိုနန္ဒနဗ္ဗိနလောကမှာအသိစက်စက်ဖြစ်နေတဲ့ထိုနန္ဒဖြစ်တဲ့တတ္တဝါရဲ့တဏ္ဍမှာရှေးရခိလူဘဝကယဟန်ဘဝကကျင့်ခဲ့တဲ့တရားပုပ္ပစုတွေဒီဘောလုံးနေတယ်ဘောလုံးပေါ်နေတယ် ပါပြီလို့လေဘဝတခုမှာပရိသန္တေစိတ်ရှိတယ်ဘဝင်းစိတ်ရှိတယ်သုတိစိတ်ရှိတယ်ဒုပရိသန္တေစိတ်ဝင်စိတ်သုတိစိတ်တို့ကအနိဗ္ဗာန်မရဏသန္တာသောယူထားတဲ့အာယုံကိုပဲလှမ်းပြီးအာယုံပြုတ်ပါတယ်ဝိနကယဟန်တို့ကဒီကဏိကာလမှာယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာကိုအာယုံပြုတော့ဘဝကိုအဆုံးသတ်ခဲ့တဲ့အတွက်တို့ရဲ့မရဏသန င်ရာသို့မဟုတ်အနတ္တအခြင်းအရာကိုပဲအာယုံပြုနေတယ်။အဲဒီလိုအာယုံပြုနေတဲ့အခြင်းခံကြတော့အနတ္တဘဝမှာရှိတဲ့မရိတ္တဉ္စိတ်၊ဝင်စိတ်၊သုတိစိတ်တို့ကလည်းဘာကိုအာယုံပြုတယ်လဲ။ထိုမရဏတဏ္ဍသောရဲ့အာယုံဖြစ်တဲ့သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာကိုပဲဆက်လက်ပြီးအာယုံပြုအဲဒီလိုအာယုံပြုနေကြအင်းရှင်ဘွေစိတ်ကိုယ်တိုင်ကသင်္ခါရတရားတို့ရဲ့အနိစ္စအခြင်းဒုက္ခအခြင်းအနတ္တအခြင်းတွေကိုချင်းချင်းချင်းချင်းသိနေတဲ့အတွက်ထိုပုဂ္ဂိုလ်ရဲ့မန္တမှန်တရားပုပ္ပစုတွေဒီဘောလုံးကြီးပေါ်နေဘူးလားပေါ်နေတယ်ဘုရားတရားတွေကိုသိသိချင်းသိထိုအသိနှမျိုးဖြင့်တကယ်လက်တွေ့တည်ညာကြောကိုဘွားများအထုတ်ချင်းကြောင့်ရရှိတဲ့အကျိုးတရားတွေဒီအလွန်ဝမ်းမြောက်ဖွယ်မကောင်းဘူးလားသိကောင်းတယ်တကယ်ကြီးနေနော်ဒီအသိဉာဏ်လေးတွေကိုဒီဘက်မှာမက်ဖို့နေပါမရတော့ဒီဝိပဿနာဉာဏ်ဆိုတဲ့အသိဉာဏ်လေးရရှိအောင်ကြိုးစားထားဖို့တော့မလိုဘူးလားလိုပါတယ်နော်ကဲတရားပုဂ္ဂိုလ်စုတွေပေါ်လာတော့ဘာဖြစ်တယ်လဲဒန္တောဘိက္ခဝေတတ္တုပ္ပါဒောအထံသောတတ္တောခိဗံယေဝဝိသေသဂါမိဟောတိဘိက္ခဝေခြေတယံတို့တတ္တုပ္ပါဒောတရားတော်ကိုဉာဏ်ဖြင့်အစဉ်လျောက်၍ရှုဘောသုံးသတ္တောတတိဖြစ်ပေါ်ခြင်းသည်ကံတော်နှုံနေလသည်ဤအထာကောစင်စစ်မမူသောတတ္တောထိုတတ္တဝါသည်သောတတ္တောထိုနတ္တဖြစ်သောတတ္တဝါသည်ခိဗံယေဝနှင်းမြန်စွာတလျင်ဝိသေသဂါမိမဉ္ဇံဖုန်ဉ္ဇံနိဗ္ဗာန်ဆိုသည့်တရားတို့တရားများကိုရလေရှိသည်ဟောတိဖြစ်၏တကယ်တော့တရားတွေကိုပြန်ပြီးပေါ်လို့ပေါ်နေတဲ့အချိန်ခါမှာတရားတွေကိုပြန်ပြီးရှုဖတ်သုံးသပ်လိုက်တဲ့တတိဖြစ်တာကနေသေးတယ်။မညာဖုန်ညာနိဗ္ဗာန်ကိုလင်းလင်းမြန်မြန်ကြီးရနိုင်တယ်ဒီလိုဘုရားဟောထား။ဘာဖြစ်လို့လဲ။အတိတ်ကရှိဖို့ထားတဲ့ပါရမီတွေကတော်တော်လေးညင်ညောင်းနေပြီ။မရဏတဏ္ဍသောစိတ်တည်းအတိတ်မရဏတဏ္ဍသောကသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတွေကိုအာရုံယူနိုင်တဲ့အတိတ်အင်းချင်းဖွင့်စိတ်တွေကလည်းဤသင်္ခါရတရားတွေရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာကိုဆက်လက်ပြီးတော့အာယုယူနိုင်တယ်။အဲဒီလိုအာယုယူနိုင်တဲ့ပုဂ္ဂိုလ်တယောက်နဲ့ယုံနာဆိုတာဘာမှမသိတဲ့ပုဂ္ဂိုလ်တယောက်တရားတစ်ခုကိုနာကြလိုက်ရင်ဆိုရင်ယက်ရှိနိုင်တဲ့အသိဉာဏ်ချင်းတူညီပါမလား။မတူညီနိုင်ဘူး။ဒါတော့တရားကြီးတွေလက်ခံရအောင်နော်။အဲဒီပုံစံအတိုင်းပေါ့။နောက်တစ်ခုမြတ်စွာဘုရားကကိုယ့်ဟာကိုယ်ကုလို့တင်းတင်းမြဲမြဲမသိဘူးထားတဲ့။ဘာဖြစ်မလဲ။လူပြည်လူလောကကတကောအဋ္ဌိပါနေပြည်ဆုံးနေတဲ့ယန္တော်တစ်ပါးရှိတယ်ယန္တာမထေရတစ်ပါးရှိတယ်ရှင်မမောကလန်တို့လိုပေါ့နော်အဲဒီလိုယန္တာမထေရမြတ်တစ်ပါးကနတ်ပြည်နတ်လောကတက်ပြီးတော့တရားဟောပြီဟောလိုက်တဲ့အချိန်ကမှဒီနတ်သားကလည်းတရားနာပရိသတ်တဲ့ဗာနေပြီဗာနေလိုက်တဲ့အချိန်ကကျတော့ဘာလုပ်သလဲတရားနာတဲ့အချိန်ကမှဒီဓမ္မဂရိကယန္တော်ဟောတဲ့တရားတွေကိုသူကညာနဲ့အစဉ်လျောက်ကိုကြည့်လိုက်တော့ဘယ်လိုဖြစ်လဲဩဒီဓမ္မဂတိကယဟန်တော်ဟောနေတဲ့တရားဒီဟာရှင်ရခင်ငါယဟန်ဖြစ်တဲ့အချိန်ခါတုန်းကငါကျင့်ကြံကြုပ်ကိုပွားများအထုတ်ခဲ့တဲ့တရားဒီပါလားဆိုပြီးချက်ချင်းအမှတ်ရတယ်။အဲဒီလိုအမှတ်ရတဲ့နေ့ဒီပိုင်းတဲ့တရားဒီကိုပြန်ပြီးရှုပွားသုံးသပ်လိုက်ရင်သုံးသပ်ရှုပွားတတ်တဲ့တတိဖြစ်ပေါ်တာကနေသေးတယ်။မဉ္ဇဉ်ဘုံညာနိဗ္ဗာန်ကိုလင်းလင်းမြန်မြန်ကြီးရနိုင်တယ်ဒီလိုအမှတ်ခံပြီးဘုရားဟောတာ။ဒီတော့အဲ့ဒီတရားမျိုးကြတော့ခုနကအရှင်သာရိပုတ္တရာကိုရောမြတ်ကြီးတို့လိုကြည့်ပေါ့အရှင်အဋ္ဌသီမထေရ်တန်းမှာယေရမဟိတုပဘာဝအစရှိတဲ့တရားလေးတစ်ခုနာကြခွင့်ရတာနဲ့ကျွတ်တန်းဝင်မသွားဘူးလားဝင်သွားတယ်ဘာဖြစ်လို့လဲရှင်းရခင်တုန်းကဒီသင်္ခါရုဘက်ကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကြီးကိုသူတို့ကရှင်းပြန်ခဲ့ရှင်းပြန်ခဲ့တဲ့အတွက်သူတို့ရဲ့ မန္တမတိတရားပုအစုနေတိဘောလောကြီးပေါ်နေတယ်ဘောလောပေါ်နေတဲ့အတွက်ဓမ္မဂရိကရန်တော်တစ်ပါးကသစ္စာလေးပါးနဲ့စက်နေတဲ့ဒီတရားစကားတစ်ခုကိုဟောကြားလိုက်တဲ့အချိန်ကအော်ဒီတရားတွေကရှင်းရခင်ငါလူဖြစ်ရှင်းရခင်တော့ကငါကြည့်ကြံကြုတ်ကိုဘာရေခင်ကလူဖြစ်ခြင်းအချင်းကားကငါကြည့်ကြံကြုတ်ကိုဘာများအထုခဲ့တဲ့တရားတွေပဲလို့ပြန်ပြီးတော့ရှုပ်ဘသုံးသပ်ကြည့်လိုက်တဲ့အခါရှင်ဘသုံးကတတ်တဲ့တတိဖြစ်ပေါ်တာကနေနေတယ်မညာပုံညာနေပါကောလင်းလင်းမြန်မြန်ကြီးရထိုင်နေတယ်ဆိုပြီးဒီလိုအမကံကိုပြဟောတာပြီးတော့ရှင်သာရိပုတ္တရာကိုရောင်မြတ်ကြီးတို့ကြွတန်းဝင်ရတာဘယ်လိုအကြောင်းကြောင့်ဆိုတာတော့သဘောပေါက်နေမှာရှင်းတယ်နော်နောက်တစ်ခုပြောလဲစတယ်ဆက်ပြီးပြောကြအောင်နောက်တစ်မျိုးကတော့အေးချက်ချင်းနဲ့သူရဲ့သန္ဓမဏ္ဍပြည်နယ်လောကရောက်သွားတဲ့အခန္တရာပုတ္တရိကပေါ်လွင်မလာဘူးလူမြင့်ကတကောအဋ္ဌိပတ်နဲ့ပြည့်စုံတဲ့ယဟန်တော်တစ်ပါးကလည်းနတ်ပြည်နှလောကလာပြီးတော့တရားမဟောဘူးသို့တော့နတ်ပြည်နှလောကမှာသနေကုမာရမြမမဟာပတိမြမအစရှိတဲ့နတ်သားတွေကလည်းဆင့်ဆင့်ပြီးတရားဟောပေးပါတယ်အဲဒီလိုနတ်ကဓမ္မဓမ္မကတိကတဘုကသစ္စာလေးပါးနဲ့အတက်တရားတကားတက်ကိုဟောကြားလိုက်တဲ့အချိန်ခါဒီနတ်သားကလည်းဒီတရားကိုနာကြားခွင့်ရပြီဆိုရင်ဩဒီနတ်သားဓမ္မကတိကနတ်သားဟောကြားနေတဲ့တရားတွေရှိရခင်ငါလူဖြစ်တဲ့အချိန်ကတုန်းကငါကိုယ်တိုင်ကြည်ကြံကြုတ်ကိုပွားများအထုတ်ခဲ့တဲ့တရားတွေပါလားဆိုပြီးတော့အမှတ်ရပြီးတော့ဒီတရားတွေကိုပြန်ပြီးရှုဘသုံးသပ်လိုက်တဲ့အခါရှုဘသုံးသပ်တတ်တဲ့တတိဖြစ်ပေါ်တာကနှိမ့်တဲ့မညာပုံညာနိဗ္ဗာန်ကိုသိလင်းမြန်မြန်ကြီးရနိုင်တယ်ဆိုပြီးဒီလိုပြဟောတာသူတို့ကဓမ္မတရားနာယုံနဲ့ကြွတန်းဝင်နိုင်တဲ့စွမ်းအင်တွေဘယ်လိုအကြောင်းကြောင့်ဆိုတာတကယ်ကြီးဒီသဘောပေါက်လို့လည်းရှင်းတယ်နော်နောက်တစ်ခုမိမိကိုယ်တဏ္ဍမတရားပုတ်သူတွေကလည်းပြုံးနေပေါ်မလာဘူးတကောအဋ္ဌိပတ်နဲ့မြင့်ဆုံးတဲ့လူပြည်လူလောကကဓမ္မဂရိကရန်တော်တစ်ပါးကလည်းနတ်ပြည်နှလောကတက်ပြီးတရားမဟောဘူးနတ်ဓမ္မဂရိကအနန္တတို့ကလည်းတရားမဟောဘူးတရားဟောတာနဲ့မကြုံကြိုက်ဘူးဒါပေမဲ့လို့ရှင်းရခင်လူဖြစ်စဉ်အချင်းကားကတရားကျင့်ဖို့ကျင့်ပဲဖြစ်တဲ့တရင်သုံးဘောဒီရက်ကတရင်သုံးဘောတို့ကမိမိရဲ့အယံကွယ်လွန်ပြီးတော့နတ်ပြည်နှလောကရောက်ရှိသွားပြီနောက်ထပ်ရောက်လာတဲ့မိမိကိုပထမရောက်ချင်နေတဲ့မိတ်ဆွေဖြစ်တဲ့အနန္တကလူပြောမိတ်ဆွေအမတ်ရသမှကွယ်ရှိရခင်တို့လူဖြစ်တဲ့အသင်္ခါကတို့ဒီဘုရားရှင်ရဲ့သာသနာတော်တွေမှာဒီလိုဒီလိုကြည့်ဝပရိပါတိကိုတို့ကြင့်ခဲ့တာကိုအမတ်ရသမှဆိုပြီးတော့ပြန်ပြီးတတိပေးလိုက်တဲ့အသင်္ခါမှာရှိရခင်လူဖြစ်တဲ့အသင်္ခါကမိမိကြင့်ကြံချက်ကိုဘာမှအထောက်တဲ့တရားတွေကိုအစဉ်လျောက်ပြီးချုပ်ပွားသုံးသပ်လိုက်တဲ့အခါရှုဘသုံးသပ်တတ်တဲ့တတိဖြစ်ပေါ်တာကနေနေတဲ့မညာပုံညာနိဗ္ဗာန်ကိုသိလင်းမြန်မြန်ကြီးရနိုင်တယ်ဆိုပြီးဒီလိုအာမခံတာ။အဲဒီအာမခံကြတဲ့အရှင်မြတ်စွာဘုရားကတရားကြီးကိုဟောတတ်တာဖြစ်ပါတယ်နော်။ဟောတတ်လိုက်တဲ့အချိန်ကကြတော့တရဝတ္တုမှာသင်္ခဏိကလမရဏသနာသောသောတဲ့အချိန်ကဒုမရဏသနာသောကဒီသင်္ခါရတရားတို့ရဲ့အနိစ္စအချိန်ရာသောဘဒုက္ခအချိန်ရာသောဘအနတ္တအချိန်ရာကိုယူခဲ့မယ်ဆိုရင်သူကဲ့သို့သောတတ္တဝတ္တုနှင့်ယုံနာအကြောင်းကိုဘာမှမသိတဲ့ပုဂ္ဂိုလ်တတ္တဝတ္တုတို့တရားကုလို့သစ္စာလေးပါးနဲ့ဆက်တဲ့တရားစကားနာကြလိုက်တဲ့အချိန်ခါမှာရရှိနိုင်တဲ့အကျိုးအနိသင်ချင်းတူညီနိုင်ပါမလားမတူညီနိုင်ဘူးဒီချက်ကလေးတော့မှတ်တာပါနော်ဒါတော့ပရိသမိရညာကိုရရှိတော်မူတဲ့အဲ့ဒီသူတော်ကောင်းမှန်ခဲ့လို့ရှိရင်ရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်အတွက်မှသူတို့ကသင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုဉာဏ်ဗာများစွာကြည့်ကြံကြုတ်ကိုဘောများအထုတ်ခဲ့ဘူးတယ်ဒီအချက်ကလေးကတော့မမေ့ပါနဲ့နော်ပြီးတော့ဒီပါရမီပေါ်မှာအချိန်ချင်းပြီးတော့တချို့တချို့ပါရမီတွေကညီညောင်းနေပြီဆိုရင်ကျင့်တယ်ဧကံထွတ်တန်းဝင်မယ်ဒါကမစ္စိမဝိပါအစ်စ်ပဲတချို့တချို့ပုဂ္ဂိုလ်တွေကရပါရမီတော့ရင့်တော့ရင့်တယ်ကျင့်ခြင်းလဲကျွတ်နိုင်တယ်မကျွတ်တော့လဲရှင်းနိုင်တယ်အဲ့ဒီလိုပုဂ္ဂိုလ်ကြတော့မစ္စိမဝိပါအတုလို့ခေါ်ပါတယ်အလားတူပဲကုမာရဏတရေသာသတိမောင်နှံတို့ပြန်ကြည့်လိုက်တဲ့အချိန်ခါမှာသူတို့ကမစ္စည်းမဝိပါအတုတွေဖြစ်နေကြ။အဲဒီတော့ဒီမစ္စည်းမဝိကအတုဖြစ်တဲ့အချိန်မှာသူတို့မှာအကျိုးပေးတဲ့ကံဆိုတာကဥစဉ်တော့တမ္ပတ္တိ၄ပါးအမိယမှာအကျိုးပေးတာပါ။ဘုသူတို့လူဖြစ်တဲ့အချိန်ကိုပြန်ကြည့်လိုက်တဲ့အချိန်ခါမှာဘုရားရှင်ပွင့်ထွန်းနေတဲ့အချိန်တော့မဟုတ်ဘူး။ဘုရားရှင်တဲ့တော်ခတ်သောသောကကြိုတင်ပြီးတော့လူပြည်လူလောကရောက်ရှိလာတယ်လို့ယူဆရတယ်။ကာလအနည်းနဲ့ကြည့်ရင်ကာလတမ္ပတ္တိလို့ပြောနိုင်တော့လဲမေဖို့နိဗ္ဗာန်ရဖို့ဘက်ကပြန်ကြည့်လိုက်တဲ့အချိန်ခါကျတော့ဘုရားရှင်ရဲ့သာသနာတော်ပွင့်ထွန်းနေတဲ့အချိန်မဟုတ်သေးဘူးသူတို့လူဖြစ်တဲ့အချိန်ကနော်။ဘာဖြစ်လို့လဲ ဘုရားရှင်နဲ့တွေ့တဲ့အချိန်မှာတို့အရွယ်သုံးပါးကိုလွန်သွားပြီဆိုတော့တော်တော်လေးအိုနေပြီအသက်80ကျော်90တရားဝန်ကျင်လောက်ရှိနေမယ်လို့ယူဆရတယ်နော်ဒါကြောင့်တော်ခဆဆိုးတကလူဖြစ်ခဲ့ရတော့တို့ဟာကလတံပတ်တိနဲ့ဂျုံခဲ့သလားမဂျုံခဲ့ဘူးဒါပေမဲ့ဂတိတံပတ်တိခေါ်တဲ့တံပတ်တိဆက်နေတော့ဂျုံပါတယ်ဂတိတံပတ်တိကတော့လူပြည်နတ်ပြည်တွေကိုဂတိတံပတ်တိလို့ခေါ်တော့တို့လူဘဝရောက်ရှိခဲ့တဲ့အတွက်ဂတိတံပတ်တိနဲ့ပြည့်စုံတယ်နောက်တစ်ခုဥပရိတံပတ်တိကြည့်ရင်ဒီလောက်ရှိပါလိမ့်မယ်နော်ဥပရိရုပ်ရည်ရဲ့တန့်ပြန်ခြင်းဆိုတဲ့ဥပရိတံပတ်တိနဲ့လည်းပြည့်စုံကောင်းပြည့်စုံပါလိမ့်မယ်ဒါပေမဲ့တို့မှာဘာတံပတ်တိဆက်ချွတ်တဲ့နေတယ်လို့မေးတော့ဘယောကတံပတ်တိဆက်ချွတ်တဲ့နေတယ်တကယ်လက်တွေ့ကြည့်ရမယ်ဒီလောက်ကြည့်ခြင်းတွေကိုလက်တွေ့ကြည့်ခြင်းတကယ်လက်တွေ့ကြည့်ရမယ်သမာဓိကြည့်ခြင်းကိုလက်တွေ့ကြည့်ခြင်းတကယ်လက်တွေ့ကြည့်ရမယ်ပညာကြည့်ခြင်းကိုလက်တွေ့ကြည့်ခြင်းဆိုတဲ့ဒီလုံးကဘယောကဆက်ကချွတ်တဲ့နေတဲ့အတွက်ရဟနာဖြစ်နိုင်တဲ့ရုပ်စိတ်ဒီမကျင့်တဲ့အတွက်ကြောင့်ရဟနာဖြစ်နိုင်သေးလားမဖြစ်နိုင်တော့ဘူးဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်တွေရဟနာဖြစ်နိုင်တဲ့မျိုးစိတ်မပါတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိမယ်မျိုးစိတ်ပါတဲ့သူတော်ကောင်းလည်းမရှိဘူးလို့တော့ဥစဉ်တို့အတိအကျမပြောနိုင်ပါဘူးနော်သို့တော့ဒီပယောကတံပတ်တိဆက်ကချွတ်တယ်ခဲ့မယ်ဆိုရင်ဒီမျိုးစိတ်တွေဒီအမသွားနိုင်ဘူးလားအတယ်ဆိုတာကဒီဘဝမှာရဟနာမဖြစ်နိုင်ဘူးပြောတာနော်တစ်ချိန်တော့ဖြစ်ခြင်းဖြစ်မယ်ဘယ်အချိန်ဆိုတာကတော့အတိအကျမပြောနိုင်ဘူးဒီတော့အဲ့ဒီလိုရဟန္တာဖြစ်နိုင်တဲ့မျိုးစဉ်ရှိနေတဲ့ပုဂ္ဂိုလ်တွေဟာဘယောကတံပတ်တိလို့ခေါ်ဆိုအပ်တဲ့စက်တင်ပြည့်စည်သွားကြရင်ရဟန္တာဖြစ်နိုင်တဲ့သွားအားရှိသေးလားမရှိဘူးကဲဒီနေ့ပရိသတ်တွေလည်းအကဲရဲ့သီလကျင့်စဉ်ကိုလက်တွေ့မကျင့်ဘူးသမာဓိကျင့်စဉ်လည်းလက်တွေ့မကျင့်ဘူးပညာကျင့်စဉ်လည်းလက်တွေ့မကျင့်ဘူးဆိုလို့ချင်းဒီမညာပုံညာနိဗ္ဗာန်ကိုရနိုင်မလားမရနိုင်ဘူးရှင်းခဲ့မယ်ဆိုရင်တော့ရနိုင်တယ်အဲ့ဒီသဘောလေးတော်ဘောဘောလို့တယ်နော်ဒီအနာဂတ်ရှုခွက်ကဒီအပိုင်းနဲ့တော်တော်လေးသက်ဆိုင်နေတယ်အလားတူပဲနာမည်ကျော်ဖြစ်တဲ့ဇတတတိပေါ့ဘုရားရှင်နဲ့ဘုရားရှင်ထာမဗာမညဖလတုတ်တံဒေသနာတော်ကိုနာကြဖြစ်သည့်အဆုံး၌ညံသွားတဲ့အချိန်ကမှဘုရားရှင်ကဗာမင်းရှိတယ်အကရွေ့သာဖာကမဲတော်ဖြစ်တဲ့ဗိမိတရမင်းကိုမတက်ပြတ်ခဲ့ဘူးဆိုရင်အဇတတတိဒီနေရာမှာသောတပတ္တိမညာပုညာစိုက်နေတယ်လို့ဒီလိုဘုရားရှင်ကအမင်းရှိဒီတော့သောတပတိမညာပုညာရနိုင်တဲ့တရောကောင်းတို့သည်သီလပျက်စီးခြင်းဆိုတဲ့ဘယောကဝိပတ္တိနဲ့ပြည့်စုံသွားတဲ့အတွက်ဘယောကတံပတ္တိနဲ့မပြည့်စုံပဲဘယောကဝိပတ္တိဖြစ်သွားတဲ့အတွက်ကြောင့်သူရတိုက်တဲ့မဖို့နိဗ္ဗာန်ရသေးလားမရဘူးဒီလိုဆိုရင်မညာပုညာနိဗ္ဗာန်ကိုလွတ်ခြင်းနဲ့တရောကောင်းတို့သည်ဘယောကတံပတ္တိဆက်နဲ့ပြည့်စုံအောင်ကြိုးစားဖို့မလိုဘူးလားလိုအပ်တယ်ကာလတံပတ္တိဆိုတော့အခုသာသနာထွန်းကရာဒေတာအချိန်ကဖြစ်နေတဲ့အတွက်ကာလတံပတ္တိလို့လည်းပြောနိုင်ပါတယ်ရှိပြီနော်ဂတိတံပတ္တိဆိုလို့ရှိရင်လေလူမြင်လူလောကလူဂတိမနုဿဂတိမှလာပြီးလူဖြစ်နေရတဲ့အတွက်ကြောင့်ဂတိတံပတ္တိနဲ့လည်းပြည့်စုံနေပြီလို့ပြောနိုင်တယ်ဒါလည်းအင်္ဂါရီချွတ်တဲ့မှုမရှိတဲ့အတွက်ပုရိတံပတ္တိနဲ့လည်းပြည့်စုံနေပြီလို့တော့ပြောနိုင်ပါတယ်ဒါပေမဲ့လို့ဒီနေ့တရားနာပရိသတ်တွေကအကြေးသီလကျင့်စဉ်နဲ့လက်တွေ့မကျင်ဘူးသမာဓိကျင့်စဉ်နဲ့မှန်မှန်ကန်ကန်တိတိကျကျနဲ့လက်တွေမကျင်ဘူး။ပညာကျင့်စဉ်နဲ့မှန်မှန်ကန်ကန်တိတိကျကျနဲ့တကယ်လက်တွေမကျင်ဘူးဆိုလို့ချင်းဉာဏ်ဉာဏ်ပုံဉာဏ်နိဗ္ဗာန်ရနိုင်ပါမလား။မရနိုင်ဘူး။ဘာဖြစ်လို့လဲ။ဘယောကတံပတ္တိဆက်ပျက်စီးသွားတယ်။နော်။အဇာတတတို့တို့ပေါ့။ဒါကြောင့်ပစ္စည်းမဘွေးကအတုတွေဟာမဲ့ဖို့နိဗ္ဗာန်ရနိုင်တဲ့မျိုးစဉ်ကောင်းရှိပါလေ။မရကြခြင်းတွေဘယ်လိုအကြောင်းကြောင့်လဲလို့ပြန်ဆက်တဲ့ကြည့်လိုက်တဲ့အချိန်ခါမှာကာလဝိပတ္တိတော့လည်းဖြစ်ခြင်းဖြစ်မယ်ကာလဝိပတ္တိဆက်နဲ့ကြုံရင်လည်းကြုံမယ်ဂတိဝိပတ္တိဆက်နဲ့ကြုံရင်လည်းကြုံမယ်ဥပတိဝိပတ္တိဆက်နဲ့ကြုံရင်လည်းကြုံမယ်ဘယောကဝိပတ္တိဆက်နဲ့ကြုံရင်လည်းကြုံနေလိမ့်မယ်အဲ့ဒီဝိပတ္တိဆက်လေးခုတစ်ခုခုကတားမြင်ထားခဲ့ရင်အကျိုးပေးနိုင်တဲ့ဇွန့်အင်ရှိနေတဲ့ကံဒီတိအကျိုးပေးနိုင်တဲ့သဘောရှိသေးလားမရှိတော့ဘူးအသွားတယ်နော်ဧတံပတ္တိဆက်တွေနဲ့ပြည့်စုံရင်အကျိုးပေးနိုင်တဲ့ကံဒီတိသမ္ပတ္တိ24ပါးနဲ့ပြည့်စုံရင်အကျိုးပေးနိုင်တဲ့ကံဒီတိဝိပတ္တိဆက်နဲ့သွားပြီးပြည့်စုံလိုက်တဲ့အတွက်အကျိုးပေးနိုင်တဲ့ကျွမ်းအင်တွေကုန်မသွားဘူးလားကုန်သွားတယ်ဘောနကမဟာဒဏတတိသားတို့တိလိုက်တော့ဘုရားရှင်နဲ့မတွေ့ခင်ခြေပိုင်းတော့မှတရားစားမပြည့်ခင်ဘောအပိုင်းကိုပြန်ကြည့်လိုက်တော့သီလပျက်စီးခြင်းဆိုတဲ့မယောကဝိပတ္တိချွတ်တဲ့မနေဘူးလားချွတ်တဲ့နေတယ်နော်သီလကျင့်တယ်နဲ့တကယ်လက်တွေ့မကျင့်ဘူးအဲ့ဒီအပိုင်းဘောဘုရားနဲ့မတွေ့မီအပိုင်းမှာသမာဓိကျင့်တယ်ကလက်တွေ့ကျင့်တာမကျင့်ဘူးပညာကျင့်တယ်လည်းလက်တွေ့ကျင့်တာမကျင့်ဘူးမကျင့်တော့သူတို့ဘာဆက်ချွတ်တယ်သွားလဲဘယောကတံပတ္တိဆက်ချွတ်တယ်သွားလဲအကြိမ်ဘယောကတံပတ္တိဆက်နေတာပြည့်စုံခဲ့မယ်ဆိုရင်က ကာလသမ္ပတိစက်နဲ့လည်းပြည့်စုံခဲ့မယ်ဆိုရင်ကာလသမ္ပတိဆိုတာကဘုရားနဲ့အချင်းမီတွဲ권ရခဲ့မယ်ဆိုရင်ပြောတာနော်အဲဒီလိုစက်နှစ်ခုနဲ့သာပြည့်စုံခဲ့မယ်ဆိုလို့ရှိရင်အတိတ်ကယန္တာပြည့်နိုင်တဲ့ပါရမီမျိုးတွေကောင်းတွေတွေအကျိုးပေးနိုင်တဲ့စွမ်းအားတွေပေါ်မလာဘူးလားပေါ်လာနိုင်တယ်ဒါပေမဲ့လို့အဲဒီစက်နှစ်ခုကချွတ်တယ်သွားတယ်ဂတိသမ္ပတိနဲ့လည်းပြည့်စုံပါတယ်ဥပ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
သူတို့ကမေးကြတယ်မေးလိုက်တဲ့အချိန်ကမှဦးဇင်းကဂျိမ့်သေးတာလည်းရှိတယ်မသေးတာလည်းရှိပါတယ်ဒီလိုပြန်ဖြစ်ရတယ်ဒီလိုဆိုလို့ရှိရင်ဂျိမ့်မသေးဘူးဆိုလို့ရှိရင်အနာကယုံနာကြီးကိုအနိစ္စဒုက္ခအနတ္တရှုတာဘာကြိုးရှိမလဲဘယ်လိုရှုမလဲဂျိမ့်ဒီမဖြစ်ဘူးဆိုရင်အနာကယုံနာကိုဘယ်လိုရှုမလဲသူတို့ကဒီလိုမေးကဲဒီကိစ္စတွေဝိုင်းတယ်ဘယ်လိုဖြစ်ကြလဲဟမ်အနာဂတ်ကဖြစ်မှာကြိမ်းမသိဘူးဆိုရင်အနာဂတ်ရုပ်နာကိုဘယ်လိုပြီးဝိပဿနာရှုမလဲတဲ့သူတို့ကထပ်ပြီးမေးပြန်တယ်ခက်ပုံကခက်ပုံကနော်ပြီးတော့အဲ့ဒီမှာဥဒ္ဓနဘက်ကပြန်ဖြေရတဲ့အဖြေကတော့အနာဂတ်ရုပ်နာကိုဒီကအကျိုးပေးမဲ့ကံနဲ့လှမ်းပြီးဆက်ပြီးရှုလိုက်တဲ့အချိန်ခါမှာဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်မဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်မဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ကျင်းတဲ့ဒီဘဝပြိဋ္ဌိဘမဆံပြီးအနာဂတ်ပေါ့နောက်တဲ့ဘဝတစ်ခုရှင်းအောင်မယ်ဆိုင်တာရှိနေတဲ့အနာဂတ်ပဲဒါပြင်လည်းအဲ့ဒီအနာဂတ်ကဂျင်းတွေဖြစ်ပလားသူတို့ကထပ်မေးပြန်တော့ဂျင်းတွေတော့မဟုတ်ဘူးဘာဖြစ်လို့လဲဒီဘဝမှာဒီအနာဂတ်ယုံနာအပေါ်၌တွင်တံမေမောနေတဲ့တဏှာတရားကိုကင်းပြယုံသိချုံငင်းအောင်ကျင့်နိုင်ခဲ့ရင်အနာဂတ်ဘဝဆိုတာရှင်းအောင်မလားမရှိတော့ဘယ်လိုလုပ်ပြီးတော့ဒီအနာဂတ်ဘဝအပေါ်မှာတွင်တံမေမောနေတဲ့တဏှာတရားကိုကင်းပြယုံသိချုံငင်းအောင်ကျင့်မလဲဒီလိုမေးရင်ဘယ်လိုဖြေကြမလဲညကပြောခဲ့ပြီးပါပြီနော်အဲ့ဒီပိဿုပံယုံနာနေအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်မလုပ်ရမလဲပိဿုပံယုံနာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာကျွတ်ရတယ်။အဋိယုံနာနေအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်အတွက်လည်းမလုပ်ရမလဲအဋိယုံနာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာကျွတ်ရပါရဲ့အနာဂတ်ယုံနာနေအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်အတွက်လည်းမလုပ်ရမလဲအနာဂတ်ယုံနာနေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာကျွတ်ရပါရဲ့အဲ့ဒီလိုရှုစေခြင်းလို့ပိဿဝဂီ၅ဥတို့ကိုပဲနမူနာကြည့်ပါဓမ္မစက်တရားတရားဒေသနာတော်နဲ့မြတ်ဗျာရှင်ကသတ္တပတိမညံဘုံညာဆိုင်အောင်ချီချွတ်တော်မူပြီးတဲ့အခါဝါဇုလပိတော်ငါးရင်းရောက်တော့နော်ဒီပိဿဝဂီ၅ဥကိုမြတ်ရှင်ကဝိပဿနာရှုခဲ့တယ်သင်ပေးတယ်ခန္ဓာ၅ပါးကိုအနိစ္စလားအနိစ္စလားမြေတော့အနိစ္စလို့ဖြေတယ်ဒုက္ခလားဒုက္ခလားမြေတော့ဒုက္ခလို့ဖြေတယ်အတ္တလားအနတ္တလားမြေတော့အနတ္တလို့ဖြေတယ်ဖြေပြီးတဲ့အခါကျတော့ကဲဒီလိုရှုရင်ဆိုရင်အနိစ္စဒုက္ခအနတ္တနာမှန်ရင်ဒီလိုရှုစားမှဆိုပြီးတော့ဝိပဿနာရှုွက်သင်ပေးလိုက်တသမတိဟာဘိခဝေယံကိတိရူပံအတ္တနာကတဘိသုဘာနာအစ္စဒံဝါဘိတံဝါဩလာရိကံဝါဒုက္ခမဝါဟိနဝါပဋိတံဝါယံတုရေတတိကေဝါတပံရူပံနေတံမမနေသောဟာမတမိနမေသောအတ္တတိဧဝမေတံယထာဘုဒ္ဓံသမ္မပညာယတတ္တပံဒီလိုသင်မပေးလိုက်ဘူးလားသင်ပေးလိုက်အဲ့ဒီပုဂ္ဂိုလ်ကြီးကဒီဒေသနာဆုံးတာနဲ့တပြိုင်တည်းထဲအရတ္တမေအရတ္တကိုတီးမဲ့ပုဂ္ဂိုလ်ကြီးမဟုတ်ဘူးလားဟုတ်နေတယ်ဟုတ်ပြီမဲ့လို့အဲ့ဒီအရတ္တမေအရတ္တကိုမတီးခင်မှာဒီအနန္တခန္ဓာငါးပါးအပေါ်မှာတွေ့တံမေမောတည်တဲ့တဏှာတရားကိုကင်းပြယုံသိချုံငင်းအောင်သူတို့ညှင့်နိုင်မလားမညှင့်နိုင်သေးဘူးနော်မညှင့်နိုင်သေးတဲ့အတွက်သူတို့အတွက်အနန္တခန္ဓာငါးပါးဟာမရှိဘူးလားရှိနေတယ်ဘယ်အနန္တကလည်းတော့မင်းရင်တော့ဒီဘဝပရိနိဗ္ဗာန်မဆံမီအနန္တတော့လည်းဖြစ်ခြင်းဖြစ်မယ်နော်နောက်ဘဝအနန္တတစ်ခုခုကိုအကျိုးပေးနိုင်တဲ့သွားရှိတဲ့ကံကြောင့်ဖြစ်ပေါ်လာမဲ့အနန္တတော်လည်းဖြစ်ခြင်းဖြစ်မယ်။ဒါပေမဲ့အဲ့ဒီအနန္တယုံနာအတိတ်ယုံနာပိဿုဗံယုံနာအနန္တယုံနာဒီကိုဝိပဿနာရှုဖို့ရန်ဘုရားရှင်ညွှန်ကြားလိုက်တဲ့အချိန်ခါမှာဒီအတိတ်နာကပိဿုဗံကလန်သုံးပါအတွင်းမှာတည်ရှိနေတဲ့ခန္ဓာငါးပါးယုတ်တရားနာတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုပုဂ္ဂိုလ်ကငုံငင်ရှင်းရှင်းလင်းလင်းကြီးထွတ်ထွင်းသိမြင်လိုက်တဲ့အချိန်ခါမှာဒီကလန်သုံးပါအပေါ်မှာတွေ့တံကလန်သုံးပါအတွင်တည်ရှိနေတဲ့ခန္ဓာငါးပါးယုံနာတရားတို့အပေါ်၌တွေ့တံမေမောတည်တဲ့တဏှာတရားတွေဒီတင်ကအပြည့်ဝိပဿနာဉာဏ်အခိုက်မှာချုပ်ငြိမ့်သွားတယ်။ ရင်္ဂအဖြစ်ချုပ်ညံ့ရာကလည်းဝိပဿနာဉာဏ်နဲ့ရင့်ကျက်လာတဲ့အခါဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဉ္ဇဏ်ပုံဉာဏ်နဲ့အစဉ်စဉ်ပေါ်လာတယ်ပေါ်လာတဲ့ဒုမဉ္ဇဏ်ပုံဉာဏ်တွေကအစဉ်စဉ်ဆံရံဆံရံကိလေသာတွေကိုပယ်တတ်လိုက်တဲ့အခါအရတမအရတကိုလည်းဆက်ရောက်ကိလေသာအတော်လည်းကုန်သွားတယ်ကုန်သွားတော့နောက်အနာဂတ်ခန္ဓာ၅ပါးပုံမှာတွေ့တယ်မေမိုဒီတဲ့တဏှာတရ ရှိနေတယ်အဲ့ဒီခန္ဓာ၅ပါးအပေါ်မှာအတွက်တမေမော့နေတယ်တဏှာလည်းကုန်မသွားဘူးလားကုန်သွားပြီတဏှာအစိုးရအစိတ္တမရှိတဲ့အတွက်နောက်ထပ်ဘဝတိတ်ကိုဖြစ်စေနိုင်တဲ့သွားရှိတဲ့ကံဒီလည်းအကျိုးပေးနိုင်တဲ့သွားရှိသေးလားမရှိတော့ဘူးကံဒီကအကျိုးပေးနိုင်တဲ့သွားမရှိတဲ့အတွက်ပြိဋိဘာနသုတိရဲ့နောက်ဆွယ်မှာယုံနာဓမ္မသင်္ခါရတရားတို့လည်းနောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်သွားတယ်ဒီလိုနောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်ချင်းမှုကိုအနုပါဒနိရောဓလို့ခေါ်ပါတယ်နော်ကိလေသာတွေလည်းအရဟတမေအခိုက်မှာနောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်သွားတယ်အဲဒီလိုအဝိဇ္ဇာတနာဥပါဒံဥဆောင်နေတဲ့ဒီကိလေသာတွေရဲ့နောက်တစ်ဖက်မဖြစ်သောချုပ်ချင်းဖြင့်ချုပ်ချင်းမှုကိုလည်းအနုပါဒနိရောဓလို့ခေါ်ပါတယ်အဲဒီအနုပါဒနိရောဓသဘောကိုဒီတတိပ္ပရဏအတုတ်တန်ကျင့်စဉ်မှာဘုရားရှင်ကဘယ်လိုညွှန်ကြားထားလဲသမုဒိယဓမ္မနုပါတိဝါကာယတမေဝိဟရတိဝယဓမ္မနုပါတိဝါကာယတမေဝိဟရတိသမုဒိယဝယဓမ္မနုပါတိဝါကာယတမေဝိဟရတိကာယတမေကာယ၌ဝါရုပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအဖမံအထထရှုလေရှိသည့်ဖြစ်ပေမူလီဝိဟရတိနေလေ၏ကာယတမေကာယ၌ဝါရုပကာယနာမကာယ၌ဝယဓမ္မနုပါတိဝါချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအဖမံထထရှုလေရှိသည့်ဖြစ်ပေမူလီဝိခရတိနေလေ၏အဝိဇ္ဇာနိရောဓရူပနိရောဓောတဏှာနိရောဓရူပနိရောဓောစသည်ဖြင့်အဝိဇ္ဇာတဏှာဥပါဒံတိခရကံတို့နောက်တစ်ဖက်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းသွားတဲ့အတွက်ခန္ဓာငါးပါးယုံနာတရားတို့၏ဘိနိဗ္ဗာန်သုတိရဲ့နောက်ဆွယ်မှာနောက်တစ်ဖက်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းမှုကိုလှမ်းပြီးမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်အဲ့ဒီညွှန်ကြားချက်ဒီအနာဂတ်ရှုခဲ့ဖြစ်တယ်လားမဖြစ်ဘူးလားဖြစ်နေတယ်ခုလက်ရှိတရားနာနေတဲ့ပုဂ္ဂိုလ်ရင်တန်တမှာဒီအဝိဇ္ဇာတဏှာဥပါဒံနေချုပ်ဗလားမချုပ်သေးဘူးမချုပ်သေးဘူးဆိုရင်ဒီအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတော့ချုပ်ငိမ့်မယ်နေ့ဒီနောက်အနာဂတ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီဘဝအနာဂတ်လည်းဖြစ်ခြင်းဖြစ်မယ်နောက်ဘဝတစ်ခုခုအနာဂတ်တော့လည်းဖြစ်ခြင်းဖြစ်မယ်သောအနာကအချိန်ခါကာလမှာဝိဇ္ဇာတနာဥပါဒံသင်္ခါရကံတို့ကအရတမေအခိုက်မှာချုပ်ငိမ့်သွားတဲ့အတွက်နောင်တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငိမ့်သွားတဲ့အတွက်ပြိဋိဘာနာသုတိရဲ့နောက်ဆွယ်မှာဖြစ်ခွင့်ရှိနေတဲ့ခန္ဓာငါးပါးယုတ်တရားနံတရားတို့လည်းနောက်တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငိမ့်သွားမယ်အဲ့ဒီချုပ်ငိမ့်မှုကိုမြင်သည့်အဖြစ်ရှုပါဆိုပြီးဘုရားရှင်ကညွှန်ကြားထားတယ်အဲ့ဒီတော့အဲ့ဒီညွှန်ကြားချက်အတိုင်းဘုရားနော်အနာဂတ်ကိုလည်းနှမ်းရှုဖို့မလိုဘူးလားလိုရလားဘူးလိုရတဲ့အချိန်ကကျတော့ဘယ်လိုရှုမလဲဒီလိုတော့မေးကြမေးလိုက်တဲ့အချိန်ကလေးတွေမှာဦးဇင်းတို့ရှုပုံရှုနည်းကတော့နှစ်နည်းရှိပါတယ်နော်ဥပမာပရိစ္ဆေသမုပ္ပါအလေကောင်ကနေဖြတ်ပြီးရှုတဲ့နည်းလည်းရှိတယ်သက္ကုံသပရိစ္ဆေရူပိစ္ဆေဥပိစ္ဆေတိသက္ကုဝိညာဏဒိဏသင်္ကတိဖတ်သောဖတ်တာပိစ္ဆေဝေနာဝေနာပိစ္ဆေတဏတဏပိစ္ဆေဥပါဒနာဥပါဒနာပိစ္ဆယဘောဘပိစ္ဆယဇာတိဇာတိပိစ္ဆယသရမရဏသောကပရိဒေဝဒုက္ခဒေါမနတုပါယတာတံဘုံတိဧဝမိတ္တတကေဝရတာဒုက္ခခန္ဓာတာဒုမူရိယဟောတိသတ္တိဖြင့်ပရိစ္ဆသမုပ္ပနေတရာတော်ကိုအလေကောင်ကနေဖောက်ပြီးတော့အနာဂတ်ဖြင့်ရှုသွားကုန်စနစ်မြတ်စွာဘုရားဟောထားပါတယ်နော်အဲ့ဒီစနစ်အရာလည်းရှုထိုင်ပါတယ်ဘုမောမိမိတို့စွာအားရှိခြင်းဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သတ္တိဖြင့်အစဉ်တန်းရှုလာအိုအနာကဇာတိဇရာမရဏအတိအကုန်လုံးတောက်လျှောက်ရှုလေရတယ်အဲ့တော့အဲ့ဒီလိုရှုဖို့နည်းစနစ်မှာတချို့ကြတော့ခက်ခဲတယ်ခက်ခဲတဲ့အခါကျတော့မလုပ်လည်းဒီပိဿုပ္ပါမှာယုံနာနေပြန်ပြီးတော့သိပြီးရတယ်သိပြီးတဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကအဲ့ဒီယုံနာပိဿုပ္ပါယုံနာနေကိုသိသိပြီးလို့အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားရှိတယ်ဆိုတာလည်းသိသိပြီးပြီဆိုရင်အနာကအတွက်ကောင်းမှုကိုယ်တော်တခုပြုပြီးဆုတောင်းကြည့်ပါအဲ့တော့နည်းနည်းလေးနမူနာလေးပြောမယ်ဆိုကြပါစို့နော်နိုင်ငံကျော်ဖြစ်တဲ့နော်ဒီပိရိကဓမ္မဗန္နကာရိကဖြစ်တော်မူတဲ့မင်းကုန်းစတော်ဘုရားကြီးတစ်ချိန်တုန်းကတရားလေးတစ်ပုဒ်ဟောသွားတယ်သူကဘယ်လိုဟောလဲ
အမြင်များများနဲ့အမြတ်ကလေးနည်းနည်းယူမယ်ဆိုတဲ့တရားတစ်ပုဒ်ကိုဟောသွားတယ်အဲ့ဒီတရားတစ်ပုဒ်မှာသူကဘာဆုတောင်းလဲနောက်အနာဂတ်ကာလမှာဓမ္မဂရိကအနန္တဖြစ်ဖို့ရန်ဆုတောင်းတယ်ဆိုပြီးလာရှိနော်သူပြုစုပြုထောင်းတော့တဲ့ကောင်းမှုကုသိုလ်ဒုတဲ့ကိုကြည့်လိုက်ရင်အရင်အနည်းတွေကသိများပါတယ်သူလိုလားတောင်းကြတယ်အမြတ်အစွန်ကြတော့နည်းနည်းလေးပါဓမ္မဂရိကအနန္တဖို့ပြီးတော့ပရမတ္တသစ္စာနယ
တရားအစုဘုံအနတ္တတရားအစုဘုံပဲရှိအဲ့ဒီလိုယုတ်တရားနဲ့တရားအကြောင်းတရားအကျိုးတရားအနိစ္စဒုက္ခအနတ္တတရားအစုဘုံတွေပဲလို့မသိပဲယောက်ျားမိမဘုဂဝန္တတဝအဖြစ်နဲ့သိမယ်ဓမ္မဂရိကအနတ္တလို့သိမယ်ဆိုရင်ဒီအသိဒီမှားလားမှန်လားမှားနေတယ်အဲ့ဒီအသိမှားနေတဲ့သဘောကအဝိဇ္ဇာတို့ဓမ္မဂတိကအနတ္တဘဝကိုလမ်းပြီးတွေ့တန်တက်မဲ့နေတဲ့သဘောကတဏှာစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒာယဝိဇ္ဇာတဏှာဥပါဒံခံရပြီးတော့သင်္ခါရကံဒီပြီးဆိုပြုထောင်တယ်အဲ့ဒီထဲကချင်းရှားတဲ့ကိုအကျဉ်းဆုံးဖြစ်တဲ့သင်္ခါရကံတစ်ခုရွေးချယ်ပါနော်အဲ့ဒီရွေးချယ်ပြီးတော့ဒီသင်္ခါရတရားတွေကထုတ်ပြအနိစ္စတရားဖြစ်ခြင်းကြောင့်ထုတ်ပြသွားမယ်။နောက်တစ်ချိန်မှာညွန်လင့်တောင်းတနေတဲ့ဓမ္မဂရိကအနန္တဘုရားကိုဖြစ်ပေါ်စေနိုင်တဲ့သွန်ရင်ကတတ္တိလေးကိုယုံနာအစင်မှာမြုပ်နှံပြီးမှချုပ်တော့ချုပ်ပြသွားတယ်။အဲ့ဒီသွန်ရင်ကမ္မတတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးတော့အကြောင်းတရား၅ခုစုံညီသွားတယ်။အဲ့ဒီကမ္မတတ္တိလေးကြောင့်နောက်အနာဂတ်မှာမိမိညွန်လင့်ထားတဲ့အတိုင်းဓမ္မဂရိကအနတ္တလို့ခေါ်ဆိုအပ်တဲ့နတ္တခန္ဓာ၅ပါးဖြစ်မဖြစ်ကိုလှမ်းပြီးကြည့်အောင်ပြန်နေနော်ကြည့်လိုက်တဲ့အချိန်ခါမှာဖြစ်တာတွေ့တဲ့ပုဂ္ဂိုလ်လည်းရှိတယ်မတွေ့တဲ့ပုဂ္ဂိုလ်လည်းရှိပြန်တယ်မတွေ့ရင်ဘာလုပ်ကြလဲမတွေ့ရင်ပြစ္ဆုတ်ဘာယုတ်ဒီနန္ဒီပြန်သိသိရတယ်နော်သိသိပြီးတဲ့အခါအနာဂတ်အတိတ်ဘက်ကိုဓာတ်ဆိုပြီးယုတ်နန္ဒီကိုသိသိတယ်လို့အနာဂတ်ဘက်ကိုဓာတ်ဆိုပြီးတော့လည်းယုတ်ဒီနန္ဒီတစ္ဆတ်တစ္ဆတ်သိသိတော့ရပါတယ်သိသိပြီးတဲ့အချိန်ခါမှာဒီဘဝဒီကနေ့မရဏသနာအခင်ကမှာမရဏသနာသောအချက်အခိုက်မရဏသနာသောကဘာအာယုံနမိတ်တွေကိုလှမ်းပြီးတော့အာယုံပြုတ်နေတယ်လေအဲ့ဒါကိုမိအောင်ဖမ်းအကျိုးပေးတော့မယ်ကံရဲ့စွန့်ရင်တတ္တိကြောင့်ဒီမရဏသနာသောအခိုက်မှာကံသို့မဟုတ်ကမ္မနမိတ်သို့မဟုတ်ဂတိနမိတ်သုံးခုတစ်ခုခုထင်မြင်တမတာဖြစ်ပါတယ်အဲ့တော့ဒီနမိတ်သုံးမျိုးဓမျိုးမျိုးထင်နေတော့အဲ့ချင်းနေတဲ့နမိတ်ဒီအကျိုးပေးမဲ့ကံကိုလှမ်းပြီးဆက်စစ်တဲ့အပိုင်းမှာအခြေခံတော့ချက်ဖြစ်တယ်။ဥပမာဇေရီတော်တဆူအဇိမိဘလူရန်ပူဇော်ပြီးတော့နော်ဘဏ္ဍကဓမ္မဂရိကအနတ္တဘုရားဆူတောင်းနေပဲဆိုကြပါစို့နော်။ဒီကနေ့ကာလမှာထင်နေတဲ့အာယုံကကံသို့မဟုတ်ကမ္မနမိတ်သို့မဟုတ်ဂတိနမိတ်သုံးခုတစ်ခုကိုရှိပါတယ်။ကံဆိုတာကတော့အဲ့ဒီအနိတ္တပံပြန်ပြီးတော့ပြုစုပြုထောင်နေတဲ့ရှင်မိပြန်ပြီးတော့ဒီစီတော်အလှူဒန်းနေတဲ့အချင်းရအဖြစ်ဒီကံလေးတော်လည်းထင်ထင်တတ်တယ်။သို့မဟုတ်ကမ္မနမိတ်တော်လည်းထင်ထင်ထင်တတ်တယ်။သို့မဟုတ်ဂတိနမိတ်တော်လည်းထင်ထင်ထင်တတ်တယ်။ကမ္မနမိတ်ဆိုတာကတော့ရှင်မိတိုင်းလေးပေါ်ခြင်းပေါ်နေမယ်။သို့မဟုတ်မိမိလှူခဲ့တဲ့စီတော်ကြီးပေါ်ခြင်းပေါ်နေမယ်။ဂတိနမိတ်ဆိုတာကတော့မိမိနတ်ပြည်ရောက်တော့မှမှန်ခဲ့ရင်တော့မိမိခံစားသုံးဆောင်ရမယ်နတ်ဘုံမိမ့်မှန်တွေပေါ်ခြင်းလည်းပေါ်နေလိမ့်မယ်ဒီသုံးခုတစ်ခုခုတော့ပေါ်မြတ်ဓမ္မတာဖြစ်ပါတယ်အဲဒီတော့အဲ့ဒီကံကအကျိုးပေးရမှန်ခဲ့ရင်တော့အဲ့ဒီဒေဂဏိကာလမှာဒီကံကမနမိတ်ဂရိနမိတ်သုံးမျိုးတစ်မျိုးမျိုးတော့ထင်မြတ်ဓမ္မတာဖြစ်တယ်ထင်လာတဲ့အချိန်ခါမှာဒုနမိတ်တွေကိုထင်နေပြီဆိုတာသိခဲ့ရင်အဲ့ဒီကောင်းမှုကိုပြုစဉ်အချိန်ခါကဖြစ်ပေါ်ခဲ့တဲ့ခုနကဇေဒီတော်အစမီလှူဒန်းနေတဲ့ကုသိုလ်စေရနာအုပ်စုကိုပြန်သိကြရပါတယ်သိသိပြီးတဲ့အချိန်ကမှဒီကုသိုလ်စေတနာဥစုမှာခြံရံထားတဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီကုအဝိဇ္ဇာတနာဥပါဒံဒီကိုလည်းပြန်သိသိရတယ်။ဒီအဝိဇ္ဇာတနာဥပါဒံဒီသိသိပြီးလို့ဒီသင်္ခါရကံသင်္ခါရကိုလည်းသိသိပြီးတဲ့အခါဒီသင်္ခါရတရားချုပ်ပြတ်သွားလို့ယုံနာအစင်မှာမြုပ်နှံထားခဲ့တဲ့သွတ်အင်ကမ္မတတ္တိလေးကိုသိမ့်တယ်ပြီးရှားဖွေရ။အဲဒီလိုရှားဖွေတဲ့အပိုင်းလေးမှာကမ္မတတ္တိလည်းတွေ့ရောဒီကမ္မတတ္တိကြောင့်အနာဂတ်မှာမိမိမျောလင့်တောင့်တနေတဲ့ဓမ္မဂရိကအနတ္တဖြစ်မဖြစ်ကိုပြန်ပြီးတော့လှမ်းကြည့်ရတယ်။ကြည့်လိုက်တဲ့အချိန်ကမှဖြစ်ထန်တွေ့ပြီဆိုရင်တော့ဒီဒီကမှအကြောင်းတရားနဲ့အကျိုးတရားဆက်ဆက်လို့ရသွားတယ်။သို့တော့ဒီနေရာမှာနည်းနည်းလေးပို့ပြီးနားလည်အောင်ပုဂ္ဂိုလ်တယောက်ရောက်ရင်တယောက်ရဲ့စိတ်ကူးလေးတစ်ခုပေါ့လေ။ခွန်ကြီးနည်းနည်းလေးဆက်ပြောပါ။ဒါတော်ရီဟာတခါတလေထင်မိထင်ထင်တတ်ကြတယ်နော်။ထင်မိထင်ထင်တတ်ကြတယ်ဆိုတာကအဲ့ဒီယောဂီတို့ကသူစိုက်လိုက်တဲ့အချိန်ကမှသူကအတိတ်ဘဝဆိုကြပါတော့ပထမအနိကဆုံးအတိတ်ပါပဲ အဲ့ဒီဒီဘဝကတို့ကအမျိုးသားဖြစ်ပါတယ်သူ့မှာအင်းရှင်မလည်းရှိတယ်သားလေးတယောက်လည်းရှိတယ်။တာမိတ္တဘတ်၃ယောက်နေတော်တစ်ခုမှသွားပြီးတော့မျက်နှုတ်ချင်းမန်ချင်းပြုလို့ချင်းစတဲ့ကောင်းမှုကုသိုလ်လေးတွေသွားပြုကြတယ်ဆင်းလင်းဆင်းရဲကြတယ်။ဆင်းရဲကြတဲ့အချိန်ခါကျတော့နေတော်ကိုတန်ချင်းပြုလို့ပြီးတဲ့အချိန်ခါမှာနေတော်ကိုပူဇော်ဖို့ရန်ဘာမှမရှိတော့ဟိုလိုက်ရှာဒီလိုက်ရှာရှာလိုက်တော့သူတို့ဘာတွေလှုံထားလို့ကျွင်းကြံနေတဲ့ဖျောင်းနိုင်အတော်လေးတစ်ခုသွားတွေ့တယ်။အဲ့ဒီဖျောင်းနိုင်အတော်လေးကိုမိမိမှာပါလာတဲ့မိကြီးကလေးနဲ့တစ်ပြီးတော့မင်းထွန်းညှိပြီးတော့ဘုရားကိုရှင်မိပူဇော်တယ်။ရှင်မိပူဇော်တဲ့အချိန်ခါမှာသူကပတ်စုတောင်းတယ်။နော်။သူတောင်းတဲ့သူကယောက်ျားဘုရားဖြင့်တမန်ရကိုပြည့်စုံလူတွေ့ရတာပင်မဆင်းရဲလို့လို့အမျိုးသမီးဖြစ်ပြလေဒီသူတော်။စဉ်းစားကြည့်တာနော်။ဒီကကြီးတွေအဲ့ဒီသူများတောင်းမှုလားစဉ်းစားကြည့်တော့ဒီဥစ္စာမဖြစ်ဘူးလို့တော့မပြောနိုင်ဘူးနော်သိဋ္ဌာဆိုတာကတတော်ခက်တယ်ဘုန်းကြီးကြီးတော်ရဲ့ကျတော်ဘုရားကတခါတုန်းကအမင်းရှိဘူးပါတယ်ဆရာတော်ကြီးဒီပါတဲ့ရွှေဘုံဘုရားမှာတက်တက်ပြီးတော့အမြဲတမ်းအမျိုးသမီးဆိုတောင်းတယ်ဘာဖြစ်လို့ဆရာတော်ဒီလိုတောင်းရတယ်မေ့ကြည့်လိုက်တဲ့အခါအမျိုးသမီးဖြစ်ရတာတက်တာလေဟောဒါအဝိဇ္ဇာကလှည့်ပြားဖို့ပဲနော်အဝိဇ္ဇာတဏှဥပါဒံတို့ရဲ့လှည့်ပြားနေတဲ့တန်ချက်ကိုတတော်ကြီးကခံရတာဖြစ်ခံရတာဖြစ်တဲ့အချိန်ကကျတော့ဒီနေရာမှာဒီအမျိုးကောင်းသားလေးကြည့်လိုက်လို့ရှိရင်ဒေဂန်ဒီကလကိုပြန်ပြီးဆက်စစ်ခိုင်းလိုက်တဲ့အချိန်ခါမှာဒေဂန်ဒီကလမှာဒီစိတော်ကိုစီမင်းလှူဒန်းထားတဲ့အာယုံလေးပြန်တင်နေတယ်။အဲ့ဒီအာယုံလေးကိုအာယုံပြုတ်ပြီးတော့ဘဝအဆုံးသတ်လိုက်တဲ့အချိန်ခါမှာဒီကောင်းမှုကုသိုလ်ကံလေးမှခြံရံထားတဲ့အဝိဇ္ဇာတဏဥပါဒံတို့ကပုံသွင်းပေးလိုက်တဲ့အဲ့တဲ့ဒီဘဝမှာဒီပုဂ္ဂိုလ်ကဖြစ်တယ်လေအမျိုးသမီးဖြစ်လာရပြန်တယ်။အဲ့ဒီပုံစံအတိုင်းပဲခုနကဓမ္မဂရိကအနတ္တဖြစ်ရှင်နေတဲ့သရကောင်းတို့ကလည်းနောက်အနာဂတ်ကာလမှာဓမ္မဂရိကအနတ္တဖြစ်မဖြစ်ဒီကဏ္ဍကာလမှာဒီမရဏသဏ္ဍသောအချိန်ခါမှာချင်းမချင်းပြန်ပြီးဆက်စစ်ကြည့်လိုက်ဆက်စစ်လိုက်တဲ့အချိန်ခါကျတော့မရဏသဏ္ဍအချိန်ခါမှာဒီကံလေးကပြန်ပြီးခြင်းနဲ့စင်မိရှူရတဲ့ကံလေးခြင်းလိုက်တဲ့အချိန်ခါမှာဒီကံရဲ့ဆွဲရင်တတ္တိကမ္မတတ္တိကြောင့်နောက်အနာဂတ်မှာဓမ္မဂရိကအနတ္တဘောခန္ဓာငါးပါးရရှိတာလည်းတွေ့တွေ့တွေ့ရင်တော့ဒီနေရာမှာအကြောင်းကျိုးဆက်လို့ရပြီတော်တော့အဲ့ဒါဒိဋ္ဌိဧကံဖြစ်မလားဒီပိုင်းနော်ဒိဋ္ဌိဧကံဖြစ်မလားဆိုတော့ကံဒီမှာအပြောင်းအလဲရှိတယ်ဒါကိုတို့ကိုတော်တော်လေးရှင်းပြရတယ်ဘယ်လိုကံဒီကအပြောင်းအလဲရှိလဲဆိုတော့အမိဒီမှာသင်္ဘုခါတဲ့ပုဂ္ဂိုလ်တွေနည်းနည်းတော့တိမိခေါင်းမြင်ရှိလိမ့်မယ်လို့ခွင့်ယူဆပါတယ်ဒီအကျိုးပေးတဲ့နေရာမှာအာတဏကအာစိဏကဂရုကကတ္တကံဆိုပြီးတော့ကံ၄မျိုးရှိတယ်နော်မေကံကအရင်ကျိုးပေးတယ်အာတနကံကဟမ်ဂရုကံအာတနကံအာစိဏကံကတ္တတကံဟုတ်ပြီနော်ဂရုကံကအရင်ကြိုးပေးတယ်အဲ့တော့ဂရုကံဟာမကောင်းတဲ့ဘက်မှာဆိုရင်တော့ပိဋကန္တရိယကံပေါ့ဒါအလုံးစားလိုက်ကြကောင်းတဲ့ဘက်မှာကြတော့ဗာလဲမဟက်ကုကုသုကံနေပဲဒီတော့ဒီယောဂီပုဂ္ဂိုလ်ကတစ်ချိန်လုံးကနိဇံတရားတွေကိုသူကသတိထက်ကြမလိလာခဲ့ဘူးသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်နေတယ်သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဆိုတာကဓာတိလေးပါးကိုပြည်တယ်ပြီးတော့သူကယုတ်တွေကိုသိသိခဲ့နန္ဒီကိုသိသိခဲ့တယ်အကြောင်းတရားအကျိုးတရားတွေသိသိခဲ့တယ်အကြောင်းတရားတွေကဒီယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်းတင်းပြီးတော့သူကဝိပဿနာရှုခဲ့တယ်ဒါပေမဲ့အဲ့ဒီဝိပဿနာပိုင်းတွေပြည်လည်သွားတဲ့အခါမှာသူကသမထပိုင်းကိုပြောင်းကျင်ပါတယ်ဆိုလို့သူကသမထပိုင်းပြောင်းပေးလိုက်တယ်32ခုဓာတ်တာကိုအခြေခံပြီးတော့ဩတ္တတကတိုင်းအစရှိတဲ့ကတိုင်းတွေပြောင်းပေးလိုက်တယ်ဩတ္တတကတိုင်းသရုဒ္ဓဇဏောပေါက်တဲ့အချိန်ခါမှာသူကယမဘဝကိုလူကျင်နေဆိုတဲ့စိတ်ထားပေါ်လာတယ်မူလတုံးကတော့နတ်ပြည်နတ်လောကသူကသွားမယ်ဆိုတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့လို့အဲ့ဒီလိုဇာနေရရှိတဲ့အချိန်ကမှမြမဘွားကိုလိုချင်တယ်ဆိုတဲ့စိတ်ထားဖြင့်ပြန်ပြီးတော့ကြောင်းကျိုးဆက်နယ်ကြည့်လိုက်တဲ့အခါမြမဘွားကိုပြန်ပြီးတွေ့ပြန်တယ်တွေ့လိုက်တဲ့အချိန်ကကျတော့အဲ့ဒီအခါမှကြည့်လိုက်မူလကနတ်ပြည်ရောက်နိုင်တဲ့ကံဒီကမ္မဝဆရကံဖြစ်ပါတယ်ဒီကမ္မဝဆရကံကဂရုကံဟုတ်သလားမဟုတ်ဘူးအာစိဏကံတော်လည်းဖြစ်ခြင်းဖြစ်နိုင်တယ်အာတဏကံတော်လည်းဖြစ်ခြင်းဖြစ်နိုင်တယ်ဒါပေမဲ့လို့မဟဂုတ်ကံတစ်ခုကဝင်လာတဲ့အချိန်ခါကျတော့ဒီမဟဂုတ်ကံကဂရုကံဖြစ်သွားပြီဂရုကံဖြစ်လိုက်တဲ့အတွက်ဂရုကံကနေပြီးတော့ဒီကာမဝဆရကံဒီကိုနှိမ်နှင်းသွားနေတယ်ဆိုတာမရှိဘူးလားရှိရှိတဲ့အတွက်နောက်တစ်ခါပြန်ပြီးအကြောင်းကျိုးဆက်လိုက်တဲ့အပိုင်းရောက်တော့နတ်ပြည်နတ်လောကမရောက်ချင်ပဲဗိမာန်ပြည်ဗိမာန်လောကကိုရောက်ချင်သွားတာတွေ့ရပြန်တယ်အပြောင်းလဲမရှိဘူးလားရှိဘာအပေါ်မူတည်တယ်ကံရဲ့စွန့်အင်အပေါ်မှာမူတည်ပြီးတော့ပြောင်းလဲသွားတယ်အဲ့ဒီအချက်ကိုတို့ကတော်တော်လေးနားလည်အောင်ရှင်းရပါတယ်။တခါတလေတရက်နဲ့ရှင်းလို့မပြီးဘူး။တစ်ချိန်တည်းလောက်ကနေထိုင်ရှင်းလိုက်တာညနေ၄နာရီတိမပြီးဘူး။တို့ကပြန်ပြောလိုက်ကိုကဆွနေလိုက်တဲ့အချိန်နဲ့ပဲနော်။ တော့ဒီကံကံရဲ့အကျိုးကိုတက်တည်နားလေဖို့ဆိုတဲ့အပိုင်းကြီးတွေကဒီပြိဿသမုပ္ပါရှုခွက်ကိုဘယ်မနေနေမရှုကြခဲ့ရင်တော့တော်တော်လေးဖြည့်ရှင်းရတာခက်ခဲပါတယ်ဒီကြောင့်ကျိုးဆက်နေတဲ့ပြိဿသမုပ္ပါသဘောတရားဒီမှာဒါဖြင့်ကံကခိုင်ခဲပါတယ်ဆိုရင်လေနံဓာတ်ဖြစ်မသွားဘူးလား
ဖြစ်သွားတယ
်အကျောင်းညင်ညွတ်ခဲ့ရင်ခုနကသမ္ပတ္တိဆက်၄ပါးနဲ့ပြည့်စုံလို့အကျောင်းညင်ညွတ်ခဲ့ပဲဆိုရင်အကျိုးပေးမယ်သမ္ပတ္တိဆက်တခုခုချုပ်တက်ခဲ့မယ်ဆိုရင်အကျိုးပေးနိုင်တဲ့သွားအားရှိတယ်ဒီကံဒီအကျိုးပေးသေးလားအကျိုးမပြီးတော့ဘူး။ဒါကြောင့်ဒီနေ့တရားကြီးတွေတရားနာနေတဲ့ပုဂ္ဂိုလ်တွေဟာလည်းနောင်နာကမှမိမိတို့ကဘဝတစ်ခုကိုမျှော်လင့်တောင်းတတယ်ဆိုလို့ရှိရင်လည်းမိမိတို့မှာသမ္ပတ္တိစက်တင်နဲ့ပြည့်စုံအောင်ကုသရေကကြိုတင်ပြီးပါရမီမျိုးစေ့ကောင်းနေထူထောင်ထားဖို့မလိုဘူးလား။လိုအပ်ပါတယ်။အဲဒီပါရမီမျိုးစေ့ကောင်းနေကိုပြည့်ရင်ကြက်ကြက်ငယ်ငယ်ခန့်ကမထူ